to the Voice of America in Burmese.
မင်္ဂလာနံနက်ခင်ဗျာတော်ရရှိများရှင်လန်းချမ်းမြေကြပါစေ VOE American တန်ကနေ2018ခုနှစ်မတ်လ20ရက်အင်္ဂါနေ့မနေ့ဖက်အစီအစဉ်ဒီကို American ပြည်တော်စုမြို့တော် Washington DC ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ9.3 40.48 တို့ကနေဖိုင်းယူနားဆင်နိုင်ကြသလို VOE ရဲ့ Facebook စာမျက်နှာဖြစ်တဲ့ VOE Burmese News မှာလည်းအချိန်နဲ့တပြေးညီထုတ်လွှင့်ပေးနေပါတယ်ခင်ဗျာကျွန်တော်ဆက်မိုးပါခင်ဗျာအခုနှစ်ခင်အစီအစဉ်လေးကိုတာဝန်ယူတင်ဆက်ပေးပါမယ်
ကျွန်မကတော့ဆုမြတ်ပါပါရှင်အမေရိကန်ပြည်ထောင်စုမှာဆေးဝါးအဖြစ်အသုံးပြုတဲ့မူရစ်ဆေးဆွဲတဲ့ပြဿနာကြီးကိုတိုက်ဖြတ်မဲ့အစီအစဉ်တွေကိုသမ္မတထရမ့်ကကြေညာခဲ့ပါတယ်ဩစတြေးလျနိုင်ငံဆစ်ဒနီမြို့ကတက်သည့်ပညာရှင်များအဖွဲ့တစ်ခုမှဒေါအောင်ဆန်းစုကြည်ဟောပြောမဲ့အစီအစဉ်ကိုကျန်းမာရေးကြောင့်ဖျက်လိုက်ပါတယ်ဒီလိုမျိုးနောက်ဆုံးရသတင်းတွေကိုမတ်ဆင်ဆင်နဲ့အတူကြေညာပေးပါမယ်ရှင်
โอเคကောင်းပါပြီခင်ဗျာအဲ့ဒီလိုသတင်းတွေပြီးကြားကြားမှအထက်မှာဆိုရင်ရခိုင်ပြည်နယ်အတွင်းပြန်လည်တိဆောက်ရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့
ပထမကရွာတွေကစနစ်မချခဲ့စနစ်မချခဲ့ရွာတွေတည်ခဲ့တာနှစ်ပေါင်းသူတို့စေကနေကြာကနေရှိ
တော့ဒါတော့မောင်းတော်မျိုးနဲ့အုတ်ချုပ်ရေးမှုဦးမြင့်ခန့်ရှင်းပြတော့တာပါသတင်းလွှာတွေကိုတင်ဆက်တဲ့အခါမှာအပြည့်စုံနားဆင်ရပါမယ်အဲ့ဒါပြင်ဒေါအောင်ဆန်းစုကြည်ကဩစတြေးလျနိုင်ငံရောက်မြန်မာနိုင်ငံသားတွေကိုမြန်မာနိုင်ငံရဲ့ပဂရိအခြေအနေတွေနဲ့ပတ်သက်ပြီးတော့ရှင်းလင်းပြောပြခဲ့တယ်ဆိုတဲ့အကြောင်းအမေရိကန်သမ္မတနဲ့မြောက်ကိုရီးယားခေါင်းဆောင်တို့မတွေ့ဆုံခင်အမေရိကန်နိုင်ငံကလက်ခံတဲ့သဘောတူညီမှုရဖို့အတွက်တောင်ကိုရီးယားသမ္မတကကြိုးပမ်းမဲ့အစီအစဉ်တဘာဝရေးထင်းသိမ်းရေးယူနက်စကိုရဲ့အကြံပြုချက်စတာတွေကိုတင်ဆက်ပေးဖို့ရှိပါတယ်အပတ်စဉ်ကဏ္ဍတွေကိုလည်းထုတ်လွှင့်ပေးပါမယ်အခုရေဆုံးတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုမတ်စုမြတ်မွန်နဲ့မတ်စင်စင်တို့ကပြောပြကြပါလိမ့်မယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုမှာဆရာဝန်အညွှန်းစာနဲ့ဝယ်ယူနိုင်ပြီးတော့အကိုက်ခဲပျောက်ဆေးထုံဆေးလို့အသုံးပြုနေတဲ့Copyright မူရစ်ဆေးဆွဲမှုပြဿနာကိုတိုက်ဖြတ်မဲ့အစီအစဉ်ကိုသမ္မတဒေါ်နယ်ထရမ့်ကတနင်္လာနေ့ကကြေညာခဲ့ပါတယ်။မူရစ်ဆေးကင်းစင်တဲ့မျိုးဆက်သစ်ကိုကူညီဖန်တီးဖို့သမ္မတကကတိပြုခဲ့ပြီးတော့အမေရိကန်မှာမူရစ်ဆေးဆွဲနေတဲ့ပြဿနာကြီးကိုတခါတည်းအဆုံးသတ်အောင်လို့အတူဆောင်ရွက်ကြမယ်လို့ New Hampshire ပြည်နယ် Manchester မြို့မှာသမ္မတထရမ့်ကမိန့်ခွန်းပြောကြားခဲ့ပါတယ်။မူရစ်ဆေးပြဿနာကိုတိုက်ဖြတ်နိုင်ဖို့မူရစ်ဆေးရောင်းသူတွေအပေါ်တည်တံ့ချမှတ်တာအပအဝင်ပြင်းပြင်းထန်ထန်အရေးယူနိုင်ဖို့အရေးကြီးတယ်လို့လည်းသမ္မတကပြောပါတယ်။လက်ရှိဥပဒေအရမူရစ်ဆေးရောင်းသူတယောက်ရောင်းလိုက်တဲ့ဆေးကြောင့်သူ့ရဲ့သက်တမ်းတစ်ချောင်းမှာထောင်ပေါင်းများစွာအသက်ဆုံးရှုံးသွားနိုင်ပေမဲ့သူကတော့သက်တမ်းတို့ထောင်တန်ပဲကြားရနိုင်တယ်ဆိုတာကိုသမ္မတကထောက်ပြပါရယ်ဥပဒေမပြင်ဆင်ပဲနဲ့မူရစ်ဆေးရောင်းဝယ်ဖောက်ကားသူတွေကိုဘလို့တည်တံ့ချမှာလဲဆိုတာကိုတော့ရှင်းရှင်းလင်းလင်းမသိရပါဘူးဒီဆုံးဖြတ်ချက်မျိုးကတရားရုံးချုပ်ရဲ့ဆုံးဖြတ်ချက်လိုကောင်းလိုနိုင်တယ်လို့ဥပဒေရေးရာကျွမ်းကျင်သူတွေကပြောပါရယ်ဆေးဝါးအဖြစ်လဲအသုံးပြုနေတဲ့မူရစ်ဆေးတွေကိုအမေရိကန်နိုင်ငံသားတွေပထမတည်းကမဆွဲအောင်လို့ဆေးရရှိမှုကိုပထမအစီအစဉ်အနေနဲ့ရှင်းချမယ်လို့သမ္မတကပြောပါတယ်။မဆွဲနိုင်တဲ့အကိုက်ခဲပျောက်ဆေးတွေထုတ်ဖို့ပြည်ထောင်စုအစိုးရရန်ပုံငွေကိုတိုးမြင့်တာ Copyright မူရစ်ဆေးဆွဲမှုအန္တရာယ်အသိပေးပညာပေးမှုတွေလုပ်တာလိုရာထက်ပို့ပြီးတော့ဆရာဝန်ဆေးအညွန့်ပေးတာတွေကိုပထမအဆင့်နဲ့ဖြည့်ရှင်းကင်တွယ်သွားမယ်လို့ပြောပါတယ်အစီအစဉ်အရလာမယ့်3နှစ်အတွင်းမှာတနိုင်ငံလုံးမှာဒီ Copyright မူရစ်ဆေးအညွန့်ပေးတာကို3ပုံ2ပုံရှော့ချဖို့လည်းရည်ညွှန်းထားပါတယ်အမေရိကန်ပြည်ထောင်စုမှာ Copyright အလွန်အကျွံသုံးဆွဲမှုကြောင့်တေဆုံးသူဟာတစ်နေ့ကို130ကျော်ရှိနေပါတယ်ဒမ်မရာထရမ့်တွားရောက်နေတဲ့ New Hampshire ပြည်နယ်ဟာဆိုရင်လည်း Copyright Overdose ကြောင့်တေဆုံးသူအမေရိကန်မှာတတိယအများဆုံးပြည်နယ်ဖြစ်ပါတယ်ရှင်
ရုရှားသမ္မတဗလာဒီမီယာပူတင်ရွေးကောက်ပွဲထက်မှန်အနိုင်ရရှိတာဟာအံ့ဩစရာမဟုတ်လို့သူ့ရဲ့အောင်မြင်မှုကိုအမေရိကန်သမ္မတထရမ့်အနေနဲ့ဖုန်းဆက်ဂုံပြူစကားပြောဖို့အစီအစဉ်မရှိဘူးလို့အင်ဖြူတော်ကတာဝန်ရှိသူတွေကပြောပါတယ်အမေရိကန်ကျိုးစီးပွားကိုရုရှားကချိန်ချောက်ရင်အရေးယူမှာဖြစ်ပေမဲ့အကျိုးစီးပွားရှိနိုင်မယ့်နေရာတွေမှာတော့ရုရှားနဲ့လက်တွဲလှုပ်ဆောင်သွားမှာဖြစ်ကြောင်းအင်ဖြူတော်ပြောရေးဆိုခွင့်ရှိသူဟိုဂမ်ဂေတလီကပြောပါတယ်တနင်္လာနေ့တရားဝင်ထုတ်ပြန်ချက်တွေအရသမ္မတပူတင်ဟာတနင်္ဂနွေနေ့ကကျင်းပတဲ့သမ္မတရွေးကောက်ပွဲကို89ရာခိုင်နှုန်းနဲ့အမဲအနိုင်ရရှိတာဖြစ်ပါတယ်။မော်စကိုမှာရှိတဲ့နိုင်ငံတကာစောင့်ကြည့်ရေးအဖွဲ့ကတော့ဒီရွေးကောက်ပွဲဟာလွတ်လပ်စွာဆုယုံခွင့်မရှိ၊ဖော်ထုတ်ခွင့်မရှိတဲ့အပြင်အပြိုင်ဆိုင်မရှိတဲ့ရွေးကောက်ပွဲပဲလို့ပြောပါတယ်။ပူတင်ရဲ့အဓိကပြိုင်ဘက်အလက်ဆီနာဗာနလီကတော့ဒီရွေးကောက်ပွဲဟာအစင်လာကိုချိုးဖောက်တာတွေရှိတယ်လို့ပြောပါရယ်မဲပေးသူရေအတွက်များစေဖို့ရုရှားအစိုးရကလူလူကိုဖိအားတွေပေးခဲ့တယ်လို့လည်းပြောပါရယ
်ဆီးရီးယားနိုင်ငံမြောက်ပိုင်းကကာဒ်လူမျိုးအများစုနေထိုင်တဲ့အဖရီမျိုးကိုတူရကီနိုင်ငံကသိမ်းပိုက်ခဲ့ပြီးတဲ့နောက်ဆီးရီးယားကကာဒ်တွေအခိုင်အမာတက်ဆွဲထားတဲ့နေရာတွေအပေါ်မှာစစ်ဆင်ရေးတွေတိုးလုံမယ်လို့တူရကီသမ္မတရီဂျက်ပ်တိုင်ယက်အာဒိုဝမ်ကတနင်္လာနေ့ကအခိုင်အမာပြောကြားလိုက်ပါရယ်Euphrates မြစ်အရှေ့ဘက်တူရကီ Syria နယ်စပ်တစ်လျှောက်က Syria မြို့တွေဖြစ်တဲ့ Manbij, Kobani နဲ့တခြားမြို့တွေကို တူရကီတပ်တွေကပြင်ပထားဆစ်ဆင်သွားမယ်လို့သမ္မတအာဒေါ်ဝါကပြောပါတယ်။အဲ့ဒီနယ်စပ်ဒေသကိုအမေရိကန်အထောက်ပံ့ပေးထားတဲ့ဆီးရီးယားကတပ်တွေကထိ ंछ ုပ်ထားတာဖြစ်တယ်လို့ IS ဆက်သွေးကြွားတွေကိုအမြင့်ဖြတ်နိုင်ရဲ့အတွက်အမေရိကန်တပ်တွေကမန်ဘေ့ချ်မြို့မှာတပ်ဆွဲထားပါတယ်။ဒါကြောင့်တူရကီဘက်ကတိုက်ခိုက်လာမယ်ဆိုရင်အမေရိကန်ရဲ့ပဋိပက္ခတွေဖြစ်လာနိုင်ပါတယ်။အမေရိကန်တပ်တွေအဲ့ဒီဘက်မှာရှိနေတယ်ဆိုတာကိုအမေရိကန်ကရှင်းရှင်းလင်းလင်းပြောထားတယ်လို့ပန်တဂွန်စစ်ဌာနချုပ်ပြောခွင့်ရသူကတင်းလာနေတဲ့ကသတင်းတောက်တွေကိုပြောကြားခဲ့ပါတယ်။
အီရန်နိုင်ငံကို2013ခုနှစ်တုန်းကအမေရိကန်တပ်တွေဝင်ရောက်ခဲ့တဲ့ကိစ္စဟာမှန်ကန်တဲ့လို့ရဟုတ်မဟုတ်ဆိုတာနဲ့ပတ်သက်ပြီးအမေရိကန်ပြည်သူတွေကြားမှာသဘောထားကွဲလွဲနေကြတော့မယ်လို့လေလာဆန်းသစ်ချက်အစ်တတယောက်ကဆိုပါတယ်။အီရတ်စစ်ပွဲဖြစ်ပွားခဲ့ပြီး15နှစ်အကြာမှာကောက်ယူခဲ့တဲ့လူမှုသဘောထားတွေအရအီရတ်ကိုအမေရိကန်တပ်တွေဝင်တိုက်ဖို့ဆုံးဖြတ်ခဲ့ရဟာမှားတယ်လို့အမေရိကန်ပြည်သူ48ရာခိုင်နှုန်းကသဘောထားပေးကြပါတယ်။43ရာခိုင်နှုန်းနီးပါးကတော့မှန်တယ်လို့ဆိုပါတယ်။ပြည်သူ့တည်ထနာဌာနရဲ့လေလာဆန်းစစ်ချက်မှာအခုလိုဖော်ပြထားတာပါ Republican Party တွေနဲ့ Democratic Party ဝင်တွေအကြားမှာတော့ Iraq စစ်ပွဲနဲ့ပတ်သက်တဲ့သဘောထားကွဲလွဲမှုကတော်တော်ကြီးတာကိုတွေ့ရပါတယ် Republican နဲ့ Republican ဘက်ကိုယိမ်းတဲ့သူ61ရာခိုင်နှုန်းကတော့ Iraq ကို American တပ်တွေဝင်တာမှန်တယ်လို့ဆိုပါတယ် Democrat နဲ့ Democrat ဘက်ယိမ်းတဲ့သူတွေထဲမှာတော့29ရာခိုင်နှုန်းကပဲ American တပ်တွေ Iraq ကိုဝင်တာကိုမှန်တယ်လို့ယူဆကြပါတယ်ပြီးခဲ့တဲ့15နှစ်အတွင်းမှာအီရတ်စစ်ပွဲနဲ့ပတ်သက်ပြီးအမေရိကန်ပြည်သူတွေရဲ့သဘောထားတွေကအတက်အကျကြီးကြီးမားမားရှိခဲ့တာကိုတွေ့ရတယ်လို့လည်းလေးလာချက်အစ်တကဆိုပါတယ
်။ View American Tan မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်ထိလိုင်းဒိုမီတာ32 kHz 9335လိုင်းဒိုမီတာ40 kHz 9483ညလိုက်ဒိုမီတာ48 kHz 6753ညနဲ့ဒုတိယနိုင်ဘက်မှာလိုက်လိုက်မီတာ190 kHz 1505တို့ကနေပြီးထုတ်လွှင့်ပေးနေပါတယ်။မနေ့7နိုင်ကနေ9နိုင်အထိပြန်လည်ထုတ်လွှင့်ချက်ကတော့လိုက်ဒိုမီတာ20 25 32တို့ကနေပြီးဖိုင်းယူနိုင်ပါမယ်ခင
်ဗျ။ဒီကနေ့မနေ့ဖက်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါတယ်။ဩစတြေးလျနိုင်ငံမှာရောက်နေတဲ့နိုင်ငံတော်အတိုင်ပင်ခံဒေါက်ဆန်းစုကြည်ဟာဆစ်ဒနီမြို့ကတက်သည့်ပညာရှင်များအဖွဲ့တစ်ခုမှဟောပြောမဲ့အစီအစဉ်ကိုကျန်းမာရေးကြောင့်ဖျက်လိုက်ပါတယ်။ဒေါက်ဆန်းစုကြည်နေမကောင်းတဲ့အတွက်ဟောပြောပွဲကိုမတက်နိုင်တော့ဘူးလို့မြန်မာတန်ယုံကအကြောင်းကြားတဲ့အတွက်ဟောပြောပွဲကိုဖျက်လိုက်တယ်လို့ Lowy Institute ကတနင်္လာနေ့မှာကြေညာချက်ထုတ်ပြန်ခဲ့ပါတယ်။အဲ့ဒီဟောပြောပွဲအစီအစဉ်မှာဒေါက်ဆန်းစုကြည်မိန့်ခွန်းပြောပြီးရင်ပြည်သက်နဲ့အမေးဖြေလုပ်ဖို့လဲစီစဉ်ထားတာဖြစ်ပါတယ်။မလ18/18ကဆစ်ဒနီမြို့မှာကျင်းပတဲ့ Australia ASEAN အထူးထိပ်သီးစီးပွဲကိုတက်ရောက်ခဲ့ပြီးတဲ့နောက်အစိုးရရဲ့အထူးဧည့်သည်အဖြစ်နဲ့ Australia မှာဆက်ရှိနေတဲ့ဒေါက်ဆန်းစုကြည်ဟာတနင်္လာနေ့ကတော့ဝင်းကြီးချုပ် Malcolm Turnbull နဲ့ Canberra မြို့တော်မှာတီးတန့်ဆွေးနွေးခဲ့ပါတယ်။ရခိုင်ပြည်နယ်ကလူသားချင်းစာနာမှုဆိုင်ရာကိစ္စတွေကိုဆွေးနွေးခဲ့ပြီးထိရောက်တဲ့ဆွေးနွေးမှုဖြစ်တယ်လို့ဝင်းကြီးချုပ် Turnbull ကပြောတဲ့အကြောင်း Australia ကလာတဲ့သတင်းတွေမှာဖော်ပြပါတယ်။နေရဆွန့်ခွာထွက်ပြေးနေသူတွေပြန်လည်အခြေချနိုင်ရေးအဖြေရှာဖို့အတွက်ဒေါက်ဆန်းစုကြည်ကို Mr. Turnbull တိုက်တွန်းခဲ့တယ်လို့ဆိုပါတယ်။မြန်မာနိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးတိုးတက်ရေးပညာရေးဆိုင်ရာစိန်ခေါ်မှုတွေဖွံ့ဖြိုးတိုးတက်ရေးအတွက်နိုင်ငံတကာရဲ့ဖွံ့ဖြိုးရေးအထောက်အပံ့ရေးအရေးမြန်စီမံခန့်ခွဲရေးအပြင်သုတေသနလုပ်ငန်းတွေနဲ့ပတ်သက်လို့လည်းဒေါက်ဆန်းစုကြည်နဲ့ Australia ဝန်ကြီးချုပ်တို့ဆွေးနွေးခဲ့ပါတယ်။အတိုက်အခံ Labour Party ခေါင်းဆောင်Bill Shorten, Labour Party ရဲ့နိုင်ငံခြားရေးအရပြောခွင့်ရသူ Penny Wong တို့နဲ့လည်းဒေါက်ဆန်းစုကြည်တွေ့ဆုံခဲ့တာမှာကုံတွယ်ရေးလေယာဆိုင်ပြိုးရေးအသက်မွေးဝမ်းကြောင်းပညာရေးကိစ္စတွေအပြင်မြန်မာနိုင်ငံရဲ့လူ့ခွင့်ရေးအခြေအနေနဲ့ရိုဟင်ဂျာပြည်ထနာတို့ကိုမေးခွန်းထုတ်ဆွေးနွေးခဲ့တယ်လို့သတင်းတွေမှာဖော်ပြပါတယ်။အစိုးရဧည့်သည်တော်ဒေါက်ဆန်းစုကြည်ကိုကင်ဘရာမြို့တော်မှာတနင်္လာနေ့တုန်းကဒီတနက်16ချက်ပစ်ဖောက်ပြီးတော့ဂုံပြုတ်အခမ်းအနားနဲ့ကြိုဆိုခဲ့တာပါ။ရိုဟင်ဂျာ9သိန်းလောက်ဘင်္ဂလားဒေ့ရှ်ဘက်ထွက်သွားနေချိန်မှာအခုလိုမျိုးဒေါက်ဆန်းစုကြည်ကိုဩစတြေးလျအစိုးရကကြိုဆိုတဲ့အပေါ်လူ့အခွင့်အရေးအဖွဲ့တွေကအဝေးပန်းနေကြပါတယ်
။မြန်မာနိုင်ငံမှာဆိုရှယ်မီဒီယာတွေကိုဥရီနဲ့အညီစောင့်ကြည့်ထိန်းကျောင်းနိုင်ဖို့အဖွဲ့ဖွဲ့စည်းထားပြီးဒီအတွက်မြန်မာကျပ်ငွေတန်း6000ကျော်သုံးဆွဲခဲ့တယ်လို့ဆက်သွယ်ရေးဝန်ကြီးကပြောပါတယ်။ဒီအဖွဲ့ကဆိုရှယ်မီဒီယာသုံးဆဲသူတွေအင်တာနက်ဒါမှမဟုတ်ဆက်သွယ်ရေးစနစ်ကိုအသုံးပြုပြီးနိုင်ငံတော်တည်ငြိမ်မှုပြက်ပြားအောင်ပြုလုပ်တာတွေကိုစောင့်ကြည့်ရှာဖွေဖော်ထုတ်သွားမယ်လို့ဆိုပါတယ်။လူမှုမီဒီယာစောင့်ကြည့်ရေးအဖွဲ့အနေနဲ့ပြန်ကြားရေးဝန်ကြီးဌာနနဲ့ပူးပေါင်းပြီးရုပ်သံပညာပေးဇာတ်လမ်းတွေကိုလည်းထုတ်လွှင့်သွားဖို့ရှိတယ်လို့ဆိုပါတယ်။ဒါအပြင်နိုင်ငံတကာစံတုံးစံနှုံးတွေနဲ့အညီရေးဆွဲမဲ့စိုက်ဘာဥပဒေကြမ်းပြီးစီးသလောက်ရှိနေပြီး အင်တာနက်အသုံးပြုပြီးကျူးလွန်တဲ့ပြစ်မှုတွေကိုထိထိရောက်ရောက်အေးအေးယူသွားမှာဖြစ်တယ်လို့သိရပါဗျ။ဒီအဖွဲ့ရဲ့ဆောင်ရွက်မဲ့လုပ်ငန်းတွေအတွက်ကွန်ပျူတာနည်းပညာသုံးစက်ပစ္စည်းတွေဝယ်ယူဖို့စုစုပေါင်းမြန်မာကျပ်ငွေတန်း 6,000 ကျော်ကိုပြည်ထောင်စုဗန္ဒာငွေအရအသုံးဆိုင်ရာဥပဒေပါအရေးပေါ်ရန်ပုံငွေကသုံးစွဲခဲ့ပါတယ်လို့ပို့ဆောင်ရေးနဲ့ဆက်သွယ်ရေးပြည်ထောင်စုဝန်ကြီးဦးတန်းစင်မောင်ကရှင်းလင်းပြောကြားသွားပါတယ်။
အမေရိကန်နဲ့တခြားနိုင်ငံတွေကြားကုန်သွယ်ရေးဆိုင်ရာသဘောထားကွဲမှုတွေဆက်ဖြစ်နေတဲ့ကိစ္စ၊ဗြိတိန်နိုင်ငံ EU ရဲကထွက်မဲ့ကိစ္စ၊ဒီမကြာခင်အမေရိကန်ဗဟိုဘဏ်မှစီးပွားပွဲလုပ်မဲ့ကိစ္စနဲ့ Facebook သုံးဆွဲသူတန်းချီရဲ့အချက်လက်တွေခိုးယူခံရတဲ့ပြဿနာတွေရှိနေတာကြောင့်အမေရိကန်နဲ့ဥရောပကအစုရှယ်ယာဈေးတွေဟာတနင်္လာနေ့တုန်းကတိတိတသားကျဆင်းခဲ့ပါတယ်ရှင
်
ထိတဲ့ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမဆုမြတ်မှုနဲ့မဆင်စင်လို့ကြီးညာပေးခဲ့ကြတာဖြစ်ပါတယ် VOE ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုကနေနားဆင်နိုင်တယ်လို့ internet ဆာမျက်နှာဖြစ်တဲ့ bamis.voenews.com မှာလည်းနားဆင်နိုင်ပါတယ်ခင်ဗျာအခုတော့သတင်းဆောင်မတွေကိုထုတ်လွှင့်ပေးပါမယ်နိုင်ငံတကာသတင်းတစ်ပုဒ်နဲ့ဆက်ပါမယ်အမေရိကန်သမ္မတဒေါ်နယ်ထရမ့်ကမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းကိုတွေ့ဆုံမယ်လို့ပြောကြားခဲ့ပြီးတဲ့နောက်မြောက်ကိုရီးယားတို့ဘက်ကသုံးတရားတုံ့ပြန်ခြင်းမရှိသေးပေမဲ့ခေါင်းဆောင်နှစ်ယောက်တွေ့ဆုံကြမယ်ထိတ်တီးအစည်းအဝေးအတွက်ပြင်ဆင်မှုတွေကိုတော့လှုပ်ဆောင်နေပုံရပါတယ်။သမ္မတထရမ့်နဲ့မတွေ့ခင်ကင်ဂျွန်အွန်နဲ့တောင်ကိုရီးယားသမ္မတမွန်ဂျေအင်တို့ဧပြီလထဲမှာအရင်တွေ့ကြမှာမို့အမေရိကန်ဘက်ကလက်ခံနိုင်တဲ့သဘောတူညီမှုတစ်ခုရဖို့အတွက်တောင်ကိုရီးယားဘက်ကလည်းစူးစမ်းနေပုံရပါတယ်။အကြောင်းစုံကို VOE သတင်းတော့ Brian Bedan ရဲ့သတင်းလွှာကိုအခြေခံပြီးတော့မတ်စုမြတ်မုံကတင်ပြပေးပါမယ်
။တောင်ကိုရီးယားသမ္မတမွန်ဂျေအင်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်တို့ဧပြီလထဲမှာတွေ့ဆုံပွဲအတွက်ရောမေလထဲမှာကင်ဂျွန်အွန်းနဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်တို့တွေ့ဆုံကြမယ့်အစီအစဉ်အတွက်ပါအခုရက်ပိုင်းတွေအတွင်းမှာတန်တမာရေးအရာညှိနှိုင်းဆောင်ရွက်မှုတွေကိုတွေ့နေရပါတယ်နျူကလ িয়ার ကင်းစင်ပပျောက်ရေးအတွက်မြောက်ကိုရီးယားခေါင်းဆောင်နဲ့တွေ့ဆုံမယ်လို့သမ္မတထရမ့်ကပြောကြားခဲ့တာကိုအားလုံးကအံ့အားသင့်ခဲ့ကြတာပါဒါနဲ့ပတ်သက်လို့မြောက်ကိုရီးယားဘက်ကတစုံတရာတုံ့ပြန်ပြောကြားခြင်းမရှိသေးတဲ့အပေါ်လဲနိုင်ငံတကာကစိတ်ဝင်စားနေကြပါတယ်သမ္မတထရမ့်ကတန်တမာရေးနီးနဲ့မြောက်ကိုရီးယားကိုလက်ကမ်းကျူလိုက်တဲ့အပေါ်ဘလို့တုံ့ပြန်ရမယ်ဆိုတာကိုမြောက်ကိုရီးယားခေါင်းဆောင်ပိုင်းကအဖြေရှာနေစေဖြစ်တယ်လို့တောင်ကိုရီးယားနိုင်ငံသားရေးဝန်ကြီးကန်ကျွန်ဟွားကပြောပါတယ
် I think we were all quite surprised by the readiness of that decision
တွေ့ဆုံမယ်ဆိုတဲ့ဆုံးဖြတ်ချက်ကိုအလွယ်တကူပေးလိုက်တဲ့ပုံမှာအားလုံးကတော်တော်လေးကိုအံ့အားသင့်ခဲ့ကြတယ်လို့ထင်ပါတယ်သမ္မတထရမ့်ဘက်ကအမှန်တန်တတိရှိရှိနဲ့ပေးခဲ့တဲ့ဆုံးဖြတ်ချက်လို့ကျွန်မထင်ပါတယ်မြောက်ကိုရီးယားခေါင်းဆောင်ဘက်ကအချိန်ဤအားလုံးကိုပြန်ပြီးတုံ့တက်နေတယ်လို့လည်းယုံကြည်ပါတယ
်အမေရိကန်ရုပ်သံ CBS ရဲ့ Face the Nation ဆွေးနွေးကအစီအစဉ်မှာတောင်ကိုရီးယားနိုင်ငံသားရေးဝန်ကြီးကန်ယွန်ဟွားကတနင်္ဂနွေနေ့ကပြောကြားခဲ့တာပါကင်ဂျွန်အွန်းနဲ့တွေ့ဆုံခဲ့တဲ့တောင်ကိုရီးယားအထူးတန်တမန်တွေကတဆင့်ခံပြီးတော့မြောက်ကိုရီးယားနဲ့အမေရိကန်တို့နျူကလ িয়ার ကင်းစင်ရေးကိစ္စဆွေးနွေးဖို့ပြောနေကြတာနဲ့ပတ်သက်လို့သူ့အနေနဲ့စိတ်မပူဘူးလို့လည်းဆိုပါတယ
် But the significance of his word is quite weighty
မြောက်ကိုရီးယားခေါင်းဆောင်ကိုရိုင်းနျူကလ িয়ার ကင်းစင်ပပျောက်ရေးကိုဆွေးနွေးလိုတယ်ဆိုတာပထမဆုံးပြောခဲ့တာဖြစ်လို့ဒီစကားရဲ့ထူးခြားမှုကအတော်လေးကိုလေးနက်ပါတယ်သူကိုယ်တိုင်ဒါမျိုးဘယ်တော့မှမပြောဘူးပါဘူ
းမြောက်ကိုရီးယားဘက်ကအမေရိကန်သမ္မတနဲ့လပိုင်းအတွင်းတွေ့ဆုံမဲ့ကိစ္စနဲ့ပတ်သက်လို့တစုံတရာမပြောပေမဲ့မြောက်ကိုရီးယားနိုင်ငံသားရေးဝန်ကြီးရီယွန်ဟိုဟာပြီးခဲ့တဲ့ရုံးပိတ်ရက်အတွင်းဆွီဒင်နိုင်ငံကိုသွားပြီးတော့ဆွီဒင်နိုင်ငံသားရေးဝန်ကြီးမာဂော့ဗယ်စတမ်နဲ့လုံခြုံရေးကိစ္စဆွေးနွေးခဲ့ပါတယ်မြောက်ကိုရီးယားနိုင်ငံသားရေးဝန်ကြီးစတော့ခ်ဟုမ်းမြို့တော်ကိုသွားခဲ့တဲ့အတွက်အဲ့ဒီမှာသမ္မတထရမ့်နဲ့ကင်ဂျွန်အွန်းတို့တွေ့ဆုံနိုင်ကြတယ်ဆိုတဲ့ထင်မြင်ချက်တွေလည်းထွက်ပေါ်နေပါတယ်နျူကလ িয়ার ကင်းစင်ပပျောက်ရေးနဲ့ပတ်သက်လို့ထင်သာမြင်သာတဲ့ဆောင်ရွက်မှုတွေမလုပ်ခင်ပျုံယန်းကိုသမ္မတထရမ့်သွားမယ်ဆိုရင်ကင်ဂျွန်အွန်းအစိုးရကိုအတိအမှတ်ပြုရရောက်သွားနိုင်တာကြောင့်ခေါင်းဆောင်နှစ်ယောက်လုံးအတွက်တန်တမာရေးအရာတာဒူညီတဲ့နေရာရွေးတင်တယ်လို့တုံ့သက်သူတော်တော်များများကထောက်ပြနေကြတာပါပြီးခဲ့တဲ့ရုံးပိတ်ရက်ထဲမှာပဲအမေရိကန်ပြည်ထောင်စုတောင်ကိုရီးယားနဲ့ဂျပန်နိုင်ငံတို့ကအမျိုးသားလုံခြုံရေးထိပ်တန်းအကြံပေးတွေဆန်ဖရန်စစ္စကိုမြို့မှာတွေ့ဆုံခဲ့ကြပြီးတော့ကိုရီးယားကျွန်းဆွယ်မှာလုံးဝနျူကလ িয়ার ကင်းစင်ရေးကိစ္စကိုဆွေးနွေးခဲ့ကြတယ်လို့တောင်ကိုရီးယားသမ္မတယုံကပြောပါတယ်တောင်ကိုရီးယားသမ္မတမွန်းနဲ့မြောက်ကိုရီးယားခေါင်းဆောင်ကင်မ်တို့ဧပြီလထဲမှာတွေ့မဲ့ကိစ္စသမ္မတထရမ့်နဲ့ကင်ဂျွန်အန်တို့မေလထဲမှာတွေ့ဆုံမဲ့ကိစ္စတွေကိုအမေရိကန်တောင်ကိုရီးယားနဲ့ဂျပန်နိုင်ငံတို့ကလုံခြုံရေးဆိုင်ရာအခြေခံတွေအဓိကထားဆွေးနွေးခဲ့ကြတယ်လို့ဆိုးမျိုးတော်မှာရှိတဲ့ VOA သတင်းတောက် Brian Payton ကပြောပါတယ်သုံးနိုင်ငံအနီးကပ်ပူးပေါင်းဆောင်ရွက်ဖို့နဲ့အရင်ကဖြစ်ခဲ့တဲ့အမှားမျိုးထပ်မဖြစ်အောင်ကာကွယ်ဖို့သဘောတူညီခဲ့ကြတယ်လို့တောင်ကိုရီးယားသမ္မတအိမ်တော်အရာရှိတစ်ယောက်ကလည်းပြောပါတယ်မ မြောက်ကိုရီးယားတို့ရဲ့နျူကလ িয়ার အစီအစဉ်ဖြတ်သိမ်းမယ်ဆိုတဲ့ကတိအတွက်အရှေ့အမေရိကန်အစိုးရတွေကစီးပွားရေးမလုံးတွေပေးခဲ့ပေမဲ့တကယ်တမ်းမြောက်ကိုရီးယားဘက်ကကတိမတီးခဲ့တာကြောင့်အဲ့ဒီသဘောတူညီချက်အပေါ်သမ္မတထရမ့်ကတော်တော်လေးဝေဖန်ခဲ့တာပါတောင်ကိုရီးယားသမ္မတနဲ့မြောက်ကိုရီးယားခေါင်းဆောင်တို့တွေ့ဆုံမှုမှာနျူကလ িয়ার ကင်းစင်ပပျောက်ရေးကိုအဓိကထားဆွေးနွေးမယ်လို့တောင်ကိုရီးယားတာဝန်ရှိသူတွေကပြောထားပါတယ်ဒါအပြင်သမ္မတထရမ့်ထောက်ခံနိုင်လောက်တဲ့သဘောတူညီမှုမျိုးမွန်ဂျေအင်းနဲ့ကင်ဂျွန်အန်တို့ကြားမှာရနိုင်ဖို့အတွက်လည်းတောင်ကိုရီးယားဘက်ကမျှော်လင့်နေပါတယ်။မြောက်ကိုရီးယားတို့အနေနဲ့သူ့ရဲ့နျူကလ িয়ার စွမ်းရည်ကိုတိတိတတ်တရှော့ချပစ်စရာမလိုတဲ့လိုက်ရောမှုတွေလုပ်ပြီးတော့သူတို့ဘက်ကသဘောထားမှတ်နေဆိုတာပြသလို့ရတယ်လို့ဆိုးမျိုးတော်အခြေဆိုင် ASEAN Institute for Policy Studies ကမြောက်ကိုရီးယားအရေးကျွမ်းကျင်သူဂိုမျောင်ဟွန်းကပြောပါတယ်။
North Korea could offer to limit the amount of number of missiles that it could come to build and possess, which is very costly.
North Korea နေနဲ့သူတို့တိဆောက်ပိုင်ဆိုင်မဲ့ missile တုံးကြီးအရေးအတွက်ကိုကန့်တတ်ဖို့ကမ်းလှမ်းလို့ရပါတယ်။သူတို့အတွက်လည်း missile တုံးတွေကိုထိမ့်သိမ်းထားဖို့အတွက်ကတိတ်ကိုငွေကုန်ကြေးကြများပါတယ်။ nuclear လက်နဲ့ထုတ်လုပ်နိုင်တဲ့တတ်ထုပစ္စည်းတွေကိုအကန့်အသတ်နဲ့ထားရှိမယ်လို့လည်းမြောက်ကိုရီးယားဘက်ကပြောလို့ရပါတယ်။
တကယ်လို့မြောက်ကိုရီးယားဘက်ကနျူကလ িয়ার ပိုင်ဆိုင်မှုကိုချက်ချင်းရှော့ချပါမယ်လို့ပြောလာခဲ့ရင်အမေရိကန်နဲ့တောင်ကိုရီးယားတို့ဘက်ကဘလို့ရှော့ပေါက်မှုတွေလုပ်မှလဲဆိုတာကလည်းမေးခွန်းထုတ်เสียဖြစ်ပါတယ်။အမေရိကန်ဦးဆောင်တဲ့နိုင်ငံတကာစီးပွားရေးပိတ်ဆို့တန်ခတ်မှုတွေကမြောက်ကိုရီးယားအတွက်အတော်ကိုထိခိုက်နေတဲ့အတွက်အဲ့ဒီတန်ခတ်မှုတွေကိုရှော့ပေါက်ပေးမဲ့သဘောတူညီမှုမျိုးရဖို့မြောက်ကိုရီးယားခေါင်းဆောင်ပိုင်းကလိုလားနေတယ်လို့လေးလာသူတချို့ကပြောပါတယ်ရှင်။
တခိုင်းပြည်နယ်တွင်းကနေလူသိမ်းနဲ့ချီထွက်ပြေးရမှုကိုဖြေရှင်းတဲ့နေရာမှာအာဆီယံအပါအဝင်နိုင်ငံတကာဘက်ကလူသားချင်းစာနာထောက်ထားမှုအကူအညီတွေထောက်ပံ့ချဖို့ဩစတြေးလျအာဆီယံအထူးထိပ်သီးစည်းဝေးပွဲမှာဒေါအောင်ဆန်းစုကြည်ကတိုက်တွန်းသွားပါတယ်။ရိုဟင်ဂျာအရေးနဲ့ပတ်သက်ပြီးနိုင်ငံတကာဖိအားတွေကြားကနေမြန်မာနိုင်ငံအနေနဲ့နိုင်ငံတကာရဲ့ပူးပေါင်းပါဝင်မှုအကူအညီအထောက်ပံ့တွေကဘယ်လောက်များအရေးတကြီးလိုအပ်နေပါသလဲဆိုတာကိုအခုလာမယ့်အင်္ဂါနေ့ညချမ်းဓာတ်ရိုက်လေးလှိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးကြဖို့အတွက် VOA ရဲ့တယ်လီဖုန်းနံပါတ် 1-232-382-5554 VOA ရဲ့အီးမေးလ်လိပ်စာ bamis@voanews.com ကိုသောရရှင်တို့ရဲ့ဖုန်းနံပါတ်တွေဆွေးနွေးချက်တွေကိုစာနဲ့ပဲဖြစ်ဖြစ်အတန်ဖိုင်နဲ့ပဲဖြစ်ဖြစ်ကြိုတင်ပေးပို့နိုင်ကြပါတယ်။ဓာတ်ရိုက်လေးလိုက်အစီအစဉ်မှာ VOA ကနေပြန်ပြီးတော့ဆက်သွယ်မှာဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့သောရရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ရှင
်။အင်္ဂါညဓာတ်ရိုက်လေးလိုက်မှာပါဝင်ဆွေးနွေးလို့ရင်ဒီကနေ့ည9:00မှတန်ခင် VOA ကိုအချိန်မီဆက်သွယ်ကြဖို့ထပ်မံပြီးတော့နှိုးဆော်အပ်ပါရခင်ဗျာ။အခုတော့သတင်းလွှာတွေဆက်ပါမယ်။မြန်မာနိုင်ငံရဲ့ပဂရိအခြေအနေရင်ဆိုင်နေရတဲ့စိန်ခေါ်မှုအခက်အခဲတွေရင်ဆိုင်ဖြစ်ရှင်းနေရတဲ့အနေအထားတွေနဲ့အတူအစိုးရအနေနဲ့အမျိုးသားရင်ကြားစစ်ရေးတရားဥပဒေစိုးမိုးရေးနဲ့ဖွဲ့စည်းပုံခြေကံဥပဒေပြင်ဆင်ပြောင်းလဲရေးဆိုတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့မူတိုင်ဆက်လက်ပြီးတော့ရပ်တည်နေတယ်လို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကဩစတြေးလျရောက်မြန်မာအတိုင်းဝိုင်းနဲ့ကင်ဘာရာမြို့မြန်မာတန်ရုံမှာမနေ့ကတွေ့ဆုံစဉ်ပြောဆိုလိုက်ပါတယ်အကြောင်းစုံကိုမတ်စုမုံကစူးစီးပြီးတော့တင်ပြပေးထားပါတယ်နားဆင်ပါခင်ဗျာ
NNI ဆိုရတာဝန်ယူခဲ့တဲ့နှစ်နှစ်တာကာလအတွင်းရင်ဆိုင်ဖြည့်ရှင်းနေရတဲ့တိုင်းပြည်ရဲ့စိန်ခေါ်မှုအခက်အခဲတွေကိုပြည်ပရောက်မြန်မာတွေကိုပြုမွေလင်းလင်းရှင်းပြခြင်းတဲ့အကြောင်းနဲ့မျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့1988ခုနှစ်ကတည်းကချမှတ်ခဲ့တဲ့မူအတိုင်းဒီဇိုင်းမမတ်ရပ်တည်နေတဲ့အကြောင်းနိုင်ငံတော်ဤတိုင်ပင်ခံပုဂ္ဂိုလ်လည်းဖြစ်နိုင်ငံသားရေးဝန်ကြီးဒေါအောင်ဆန်းစုကြည်ကဩစတြေးလျရောက်မြန်မာအတိုင်းဝိုင်းကိုအမေကွန်းပြောကြားခဲ့ပါတယ်။ဒီ
နိုင်ငံမှာဖြစ်နေတဲ့ဆိုတာပြင်ပကနေပြီးတော့ဒီဆရာမသိဘူးကျွန်မတို့ပြင်ပရောက်နေတဲ့ဒီလူသားတွေရတယ်သိတိချာချာကာကနာနာတခါတည်းသိရပါဘူး။ကျွန်တော်တို့မျိုးသားဒီမိုကရေစီအဖွဲ့ချုပ်ကဒီဇိုင်းမမရပ်တည်ခဲ့တဲ့ဒီကုအဲ့ဒါပါလဲဆိုတော့နိုင်ငံတကာနိုင်ငံမှာကျွန်တော်တို့ဒီလူသားများနဲ့ပတ်သက်ပြီးတော့ကျွန်တော်ပုံဝင်နေတဲ့ဆက်ဆံရမယ်။ပြည်နှင်းနေတာမရှိရမယ်။ဖြောင်းမှမရှိရမယ်။အဲ့ဒီပုံမှာအခြေခံပြီးတော့ကျွန်တော်တို့စီစဉ်နေလုပ်တာပါ။ဒီခါလဲပြောရမယ်ဆိုရင်ကျွန်တော်တို့က1988ကနေစပြီးတော့ဒီမိုကရေစီရေးလွတ်ပြည့်ဆိုပြီးကကျွန်တော်တို့ရဲ့မျိုးလေးရှိခဲ့ပါတယ်။တချို့ရတော့မိထပ်ပါတယ်အရင်တုန်းကလူမျိုးတွေချခဲ့တယ်ဆိုတာဒါပေမဲ့ကျွန်တော်တို့ကဘယ်တော့မှမနေပါဘူးဒီမိုကရေစီရေးလုပ်ပြဆိုတဲ့အနေနဲ့တစ်ခါအမျိုးသားရင်ကြားစစ်ရေးဆိုတာကျွန်တော်တို့ထိတတ်တင်ပါဘာဖြစ်လို့လဲဆိုတော့ဒေသနဲ့ပဲလို့ဆိုတည်ငြိမ်ဖို့အေးချမ်းဖို့ဆက်ပြီးတော့အရာကိုထိမ့်သိမ်းသွားဖို့ဆိုလို့ရှိရင်အမျိုးသားရင်ကြားစစ်ရေးကအဓိကပဲဆိုတာကျွန်တော်တို့သဘောပေါက်ပါတယ်1999ခုနှစ်ဒီကောက်ပွဲမှာဝင်ပြိုင်လုံးဝတဲ့အမျိုးသားရင်ကြားစစ်ရေးဒီမိုကရေစီရရှိမှု ကျွန်တော်ခြေတန်းတင်ပြီးတော့ပြန်ခဲ့ပါလေ။နောက်တော့2020မှာကျွန်တော်ရွေးကောက်ပွဲဝင်ပြင်တဲ့အခါကျတော့မြန်မာဒီမိုကရေစီခွဲချက်တွေဒီနေ့ကျွန်တော်တို့ချပြတာပေါ့။တရားမဝင်ဆိုရင်ဒီဝင်ပြန်ရင်ဖွဲ့စည်းပုံခြေကဥပဒေပြည်ပြည်ပြောင်းတယ်။ဖွဲ့စည်းပုံခြေကဥပဒေပြည်ပြည်ပြောင်းမယ်ဆိုတော့တကယ်ပြည့်ဝတဲ့ဒီမိုကရေစီစနစ်ဖြစ်အောင်လက်ရှိဖွဲ့စည်းပုံခြေကဥပဒေကိုပြောင်းဖို့ကြိုးပမ်းနေတယ်ဆိုတော့ကျွန်တော်တို့ပြောတာဖြစ်ပါတယ်။ဒီထဲမှာလည်းကျမတို့ကဒီတရားဥပဒေစိုးမိုးရေးပေါင်းတွင်းလာတယ်ချစ်ပါ။ကျမတို့နိုင်ငံရဲ့စနစ်ဟာရေရှိအတွက်ကောင်းမွန်နေအများအတွက်ကောင်းမွန်နေစနစ်တစ်ခုဖြစ်ချင်။အများဖြတ်လန်းလာသွားလို့ရှိရင်ဉာဏ်ရောင်ရောက်မယ်။ဒါပေမဲ့ဒဏ်ရာတန်းချက်တွေလည်းအများကြီးများတယ်။
ဒါကတော့ဩစတြေးလျအာဆီယံထိပ်သီးဆွေးနွေးပွဲမှာအထူးဧည့်သည်တော်ဖြစ်ဖိတ်ကြားခဲ့ရလို့ဩစတြေးလျနိုင်ငံကိုရောက်ရှိနေတဲ့ဒေါ်အောင်ဆန်းစုကြည်နဲ့ဩစတြေးလျရောက်မြန်မာအတိုင်းဝိုင်းနေကမ်ဘာရာမြို့မှာမြန်မာတန်ရုံးရဲ့ဖိတ်ကြားဆီစဉ်မှုနဲ့ဒီကနေ့မတ်လ19ရက်နေ့တနင်္လာနေ့ဒေသစံတော်ချိန်ညနေ9နာရီကနေ6နာရီခွဲအထိတွေ့ဆုံဆွေးနွေးခဲ့ကြတဲ့အချိန်မိကွန်းပြောခဲ့တာဖြစ်ပါတယ်။ဒေါ်အောင်ဆန်းစုကြည်ကိုဩစတြေးလျနိုင်ငံကမ်ဘာရာ၊ဆစ်ဒနီ၊မဲလ်ဘုန်း၊ဖတ်စတဲ့မြို့အသီးသီးကမြန်မာ600ကျော်လာရောက်ပြီးတော့တွေ့ဆုံခဲ့ကြတာဖြစ်ပါတယ်။ခရီးပန်းပြီးတော့အနေငယ်နေထိုင်မကောင်းဖြစ်နေပေမဲ့လို့ဒေါ်အောင်ဆန်းစုကြည်ကဩစတြေးလျရောက်မြန်မာနိုင်ငံသားတွေတီးလို့တဲ့အချက်တချို့ကိုဖြေကြားပေးခဲ့တယ်လို့ကိုရိုင်းသွားရောက်တွေ့ဆုံခဲ့တဲ့ဆစ်ဒနီမြို့ကဒေါက်တာမြင့်ချိုကအခုလိုပြောပြပါတယ
်။55မိနစ်လောက်ကကျွန်တော်တို့ကိုဆွေးနွေးပြောဆိုသွားတယ်။တော်စုပြောသွားတဲ့အချက်တွေကမူဝါဒကြီးရပိုင်းတွေပို့ပြီးတော့နှိပ်ပါသားပါတဲ့အပိုင်းတွေပြောသွားတာကိုကျွန်တော်မှတ်သားမိပါတယ်။အဓိကမူဝါဒကအမျိုးသားပြည်နယ်ရာသီရေးဆိုတာကိုဒေါ်အောင်ဆန်းစုကြည်ကထပ်ကကြိုးစားပြောရတယ
်။ဒီကနေ့တွေ့ဆုံပွဲမှာတော့ဆန္ဒထုတ်ဖော်ခဲ့တာတွေကိုမတွေ့ခဲ့ရဘူးလို့ကိုရိုင်းတက်ရောက်လာသူတွေကပြောပါတယ်။မနေ့ဖြန်လူဝီအင်စတီကျူမှာကျင်းပမယ့်အများပြည်သူနဲ့တွေ့ဆုံမိကွန်းပြောအမေးဖြေဖြေကြမယ့်အစီအစဉ်ကိုတော့ဒေါ်အောင်ဆန်းစုကြည်နေထိုင်မကောင်းတာကြောင့်ဖျက်သိမ်းခဲ့တယ်လို့မြန်မာတန်ရုံးကနေတဆင့်လူဝီအင်စတီကျူကိုအကြောင်းကြားထားတယ်လို့လည်းသိရပါတယ်ရှင်
။မတ်ဆူမွန်ပြောပြသွားတာဖြစ်ပါတယ်ခင်ဗျ။ဘင်္ဂလားဒေ့ရှ်နဲ့မြန်မာနှစ်နိုင်ငံကြားကနေဆက်မြင့်တီတပ်မှာရှိနေကြတဲ့ရိုဟင်ဂျာမွတ်စလင်တွေကမြန်မာအစိုးရစီစဉ်နေတဲ့ပြန်လည်လက်ခံရေးနေရာချထားရေးအစီအစဉ်ကိုလက်မခံနိုင်ဘူးလို့ပြောနေကြပါတယ်။မြန်မာပြည်ကိုသူတို့ပြန်လာတဲ့အခါမှာရေရှိအကျဉ်းချခံထားရတယ်လို့ဖြစ်နေမှာစိုးရင်လို့အခုလိုညင်းပေးရတာလို့လည်းဆိုပါတယ်အကြောင်းစုံကိုကိုကျော်လွင်ကဆက်ပြီးတော့ပြောပြပါလိမ့်မယ
်ပြီးခဲ့တဲ့နှစ်ဩဂုတ်လအတွင်းကရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်ပွားခဲ့တဲ့အကြမ်းဖက်မှုတွေကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကထွက်ပြေးသွားခဲ့ကြတဲ့ရိုဟင်ဂျာမွတ်စလင်ခုနှစ်သိန်းနီးပါးထဲမှာဘင်္ဂလားဒေ့ရှ်နဲ့မြန်မာနှစ်နိုင်ငံအကြားကနေဆက်မြင့်ဒေသမှာခိုလုံနေကြတဲ့သူတွေက6000လောက်ရှိနေပါတယ်ဒီလူတွေကိုမြန်မာနိုင်ငံထဲပြန်လာဖို့မြန်မာအာဏာပိုင်ဘက်ကပြောဆိုနေပေမဲ့လည်းအခုချိန်ထိသူတို့ပြန်မလာကြသေးပါဘူး။သူတို့ကဒီနေရာကနေပြီးတော့ဘင်္ဂလားဒေ့ရှ်နိုင်ငံတဲကိုလည်းဆက်ပြီးတော့သွားမှာမဟုတ်ဘူးလို့နေဆက်မြင့်ဒေသရောက်ရိုဟင်ဂျာတွေရဲ့ခေါင်းဆောင်အသက်52နှစ်အရွယ်ဒီလ်မိုဟာမက်ကပြောပါတယ
်။ We have no intention to enter Bangladesh. We are not Bengali. So we are Myanmar ordinary citizens.
ကျွန်တော်တို့ဘင်္ဂလားဒေ့ရှ်နိုင်ငံတဲကိုဝင်ပြီးတော့နေဖို့လည်းအစီအစဉ်မရှိပါဘူး။ကျွန်တော်တို့ကဘင်္ဂလီတွေလည်းမဟုတ်ပါဘူး။ကျွန်တော်တို့ဟာမူရင်းမြန်မာနိုင်ငံသားတွေပါ
။မြန်မာအစိုးရရဲ့ဒုက္ခသည်တွေပြန်လည်လက်ခံရေးအစီအစဉ်တွေထဲမှာယာယီစခန်းတွေတိစောက်ထားတဲ့ဆိုတာကြောင့်အဲ့ဒီစခန်းတွေတဲကိုရောက်သွားခဲ့ရင်အဲ့ဒီနေရာတွေဟာသူတို့အတွက်ရေရှည်ထိန်းသိမ်းစခန်းဖြစ်သွားမှာကိုလည်းရိုဟင်ညာတွေဘက်ကစိုးရိမ်နေကြပါတယ်။မွန်တော့ခရိုင်အုတ်ချုပ်ရေးမှူးဦးရဲထွတ်ကတော့ရိုဟင်ညာတွေကိုအဲ့ဒီစခန်းတွေထဲမှာရေရှည်ထိန်းသိမ်းထားဖို့အစီအစဉ်မရှိပါဘူးလို့သတင်းတော့တွေကိုစနေနေ့တုန်းကပြောခဲ့ပါတယ်။နေဆက်မြင့်ဒေတာရောက်ရိုဟင်ညာတွေရဲ့ခေါင်းဆောင်ဒီလ်မိုဟာမက်ကတော့မြန်မာအာဏာပိုင်ဘက်ကသူတို့ရဲ့လုံခြုံရေးအတွက်အာမခံချက်ပေးမှာပဲသူတို့ပြန်လာခဲ့ကြမယ်။ပြန်လာတဲ့အခါမှာလဲဂျာစခန်းတွေမှာသူတို့မနေခြင်းဘူးသူတို့အရင်တုန်းကနေထိုင်ခဲ့ကြတဲ့မူလနေရပ်ရင်းကိုပဲပြောင်းခြင်းတယ်လို့ဆိုပါတယ
် We want to live peacefully like other people in Myanmar not we don't need discrimination
မြန်မာနိုင်ငံကတခြားလူမှုအတိုင်းဝိုင်းနေလို့ပဲငြင်းငြင်းချမ်းချမ်းနဲ့ကျွန်တော်တို့နေထိုင်လိုပါတယ်ခွဲခြားဆက်ဆံခံရတာမျိုးကျွန်တော်တို့မလိုလားပါဘူ
းဘင်္ဂလားဒေ့ရှ်နဲ့မြန်မာနိုင်ငံကြားကနေဆက်မြင့်ဒေသမှာမြန်မာဘက်ချမ်းကတန်ဆူးချိုးကာယံထားပြီးတော့ရိုဟင်ဂျာဒုက္ခသည်တွေကတန်ဆူးကျိုးရဲ့တစ်ဖက်ချမ်းမှာတဲတွေထိုးပြီးတော့နေနေကြတာပါအခုနောက်ပိုင်းမှာတော့မြန်မာအစိုးရရဲ့လုံခြုံရေးတပ်ဖွဲ့တွေကိုလည်းအဲ့ဒီနေဆက်ဒေသမှာတိုးမြင့်ပြီးတော့ခြားထားသလိုတစ်ဖက်ချမ်းမှာရောက်နေကြတဲ့ရိုဟင်ဂျာတွေကိုလည်းမြန်မာပြည်ဘက်ကိုပြန်လာကြဖို့မြန်မာအာဏာပိုင်တွေကမကြာခဏတိုက်တွန်းနေပါတယ်ချိန်ထဲမှာပဲရိုဟင်ဂျာစစ်သွေးကြွတွေဟာဒုက္ခသည်စခန်းတွေကိုစိတ်ဝင်နေတယ်ဆိုတဲ့ပြောဆိုချက်တွေလည်းရှိနေပါတယ်မောင်နှောမျိုးနဲ့အုတ်ချုပ်ရေးမှူးဦးမြင့်ခိုင်ကတော့ဒေသတွင်းမှာပြန်လည်တည်ဆောက်ရေးလုပ်ငန်းတွေလှုပ်ဆောင်နေတဲ့အကြောင်းတဲ့တော့တွေကိုရှင်းပြပါတယ
်ပထမကရွာတွေကဒီစနစ်မကြခဲ့ဘူးစနစ်မကြခဲ့ဘူးရွာတွေတည်ခဲ့တာနှစ်ပေါင်းဟာသူတို့ဆယ်ကနေညာကနေရှိမှာပေါ့စနစ်မကြခဲ့တယ်ကားတွေသွားလို့မရဘူးဒါအတိတ်ကလာဖြစ်ခဲ့တာနိုင်ငံမှာကြာရင်ကျွန်တော်က village plan လာရှိတယ်ကားတွေသွားလို့ရမယ်ဂျီကန်တွေရှိမယ်ကျောင်းတွေရှိမယ်စနစ်ကြတဲ့ရွာတွေပြန်လည်တိဆောက်ပေးပ
ါနေဆံမြင့်ဒေသရောက်ရိုညာတွေကိုလောလောဆယ် ICRC လို့ခေါ်တဲ့နိုင်ငံတကာကြက်ချင်ဒီအဖွဲ့ကအထောက်ပံ့နေပေးနေပါတယ်မြန မြန်မာစိုးရဘက်ကရိုညာဒုက္ခသည်တွေပြန်လာရေးအတွက်ဆင်သင့်ဖြစ်နေပြီးလက်ခံကြိုဆိုရေးဌာနတွေနဲ့ပြန်လည်နေရာချထားရေးအတွက်တိစောက်မှုတွေလှုပ်ဆောင်နေကြတယ်ဆိုပေမဲ့ထွက်ပြေးသွားခဲ့ကြတဲ့ရိုညာတွေအခုချိန်ထိတယောက်မှပြန်မလာကြသေးပါဘူးပြန်မလာတဲ့အပြင်အခုလာတဲ့မှာကိုပဲဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးနေကြတဲ့သူတွေဆက်ပြီးတော့ရှိနေတော့မဲလို့ကုလသမဂ္ဂဘက်ကပြောဆိုနေပါတယ
်ကိုကြောက်အောင်လို့ပါခင်ဗျာတို့ရရှိပါခင်ဗျာအစိုးရရဲ့အနေနဲ့ပတ်ဝန်းကျင်စီလန်းစုပြည်အထောက်အကူပြုတဲ့ရေစီမံခန့်ခွဲမှုနည်းလမ်းတွေကျင့်သုံးခြင်းအပြင်ကမ္ဘာကြီးကိုဘေးအန္တရာယ်ရော့ပါးစေပြီးတော့အ мян တိုးပေါ်လာတဲ့ကမ္ဘာလူကြီးတွေအတွက်လူအချက်တွေကိုလည်းဖြည့်ဆည်းပေးနိုင်မှာဖြစ်ပါတယ်။ဘရာဇီးနိုင်ငံမှာပြုလုပ်တဲ့ရေညီလာခံမှာထုတ်ပြန်လိုက်တဲ့ UNESCO အဖွဲ့ကြီးရဲ့အသစ်လေးလာတွှေ့ရှိမှုတွေကအဓိကအချက်တစ်ချက်ဖြစ်ပါတယ်။ဒီလေးလာတွှေ့ရှိမှုအစီရင်ခံစာမှာစိတ်မြေမြို့ပေါ်ကအိမ်ဆိုင်ခင်းတဲ့ရေရှည်လေယာစိုက်ပျိုးနည်းတွေပါဝင်တဘာဝရေထင်းသိမ်းရေးအစီအစဉ်တွေရောက်အကျိုးများစွာရရှိနိုင်တယ်လို့ပြောခဲ့တာကို VOA သတင်းတောက်လီဇာဘရန်နက်သတင်းပေးပို့ထားတာကိုကိုဝင်းမင်းကပြောပြပေးပါလိမ့်မယ်ခင်ဗျာ
ဟုတ်ကဲ့ပါလူရေတိုးပွားမှုစားသုံးပုံပြောင်းလဲမှုနဲ့ဖွံ့ဖြိုးရေးလုပ်ငန်းတွေကြောင့်ကမ္ဘာရေရင်းမြစ်တွေပျက်စီးဆုံးရှုံးလာနေပါတယ်ရာသီဥတုပြောင်းလဲမှုပတ်ဝန်းကျင်ညဉ့်ဉန်းမှုနဲ့မြေစည်းလာပြုံးတိမှုတွေကြောင့်ရေသန့်စင်မှုနဲ့ရရှိနိုင်မှုအားနည်းလာချိန်မှာရေလိုအပ်မှုကတော့တစ်နှစ်ကို100ခန့်နှုန်းနဲ့မြင့်မားလာနေပါတယ်ဒါပေမဲ့အခုချိန်ထိနိုင်ငံများစွာမှာတမယိုးကျလူကစီမံတဲ့ရေစီမံခန့်ခွဲရေးနည်းတွေဖြစ်တဲ့ဆယ်မြောင်းတာမန်တွေနဲ့ရေသန့်စင်ဆက်တွေမျိုးကိုပဲဆက်အသုံးပြုနေကြပါတယ်။အခု UNESCO ရဲ့လေးလာမှုအစီရင်ခံစာအသစ်မှာတော့အကျိုးကျေးဇူးများလွန်းတဲ့ပတ်ဝန်းကျင်စိတ်လန်းစုပြည်ဆိုင်ရာရေစီမံခန့်ခွဲမှုနည်းလမ်းကိုအသုံးပြုမှုနည်းလွန်းနေကြောင်းထောက်ပြလိုက်ပါတယ်။ဒီလေးလာမှုကိုဦးဆောင်ခဲ့တဲ့ UNESCO ရဲ့ကမ္ဘာရေရရှိရေးအစီအစဉ်ညှိနှိုင်းရေးမှူးStephen Yulenbrook
Green Solutions can meet several water management objectives at the same time.
ပေါ်ဝင်ကျင်းစင်းလန်းစုပြည်နီလန်းကရေစီမံခန့်ခွဲမှုဆိုင်ရာဖြည့်ရှင်တဲ့နီလန်းတွေအများကြီးအတွက်ထောက်ကူပြုပြီးတော့ရေစီမံခန့်ခွဲမှုပိုကောင်းစေတဲ့အပြင်ရေကြီးတာဒါမှမဟုတ်မိုးကောင်းတာတွေကိုလည်းအဖြစ်နှဲစေပါတယ်။အဲဒီတော့ရေလက်လန်းမှီမှုကိုပိုကောင်းစေတာပေါ့နော်။အခုလိုမျိုးရေရရှိရေးကဏ္ဍအပြင်အခြားကျေးဇူးတွေလည်းအများကြီးကိုရရှိစေပါတယ
်။နီလန်းရေးမှု Yulenbrook ပဲဆက်ပြီး
Green Solutions can help to store carbon.create jobs
ပထမဉာဏ်စဉ်းစားစုပြည်နီလန်းကြောင့်မလို့ကာဗွန်ကိုတူလောင်ထားဖို့နဲ့လောက်ကင်တစ်တွေဖန်တီးဖို့အထောက်အကူပြုနိုင်ပါတယ်အထူးသဖြင့်ကြီးလက်ဒေသတွေမှာပါဒါအပြင်မရှိမဖြစ်အရေးကြီးတဲ့ဇီဝမျိုးကွဲတွေတူပါဖို့အတွက်လည်းအထောက်အကူဖြစ်ပါတယ
်တကယ်တော့အခု UNESCO ရဲ့ရည်မှန်းချက်ထဲမှာသမယိုးချရေးစီမံခန့်ခွဲမှုဖြစ်တဲ့ဒီတာဒမန်ဖို့နီလန်းကိုလုံးဝပြစ်ပယ်လိုက်ဖို့မဟုတ်ဘဲလူကစီစဉ်တာနဲ့တဘာဝမိခင်ကဘာမြေကြီးပေါ်ထိမ့်သိမ့်တာတွေကိုတွဲလုသွားဖို့ပါတချို့နေရာတွေမှာအခုလိုစပြီးတွဲလုနေပါတယ်နေရမျိုးကြီးမှာဆိုရင်ဒီကြီးမားတဲ့သဘာဝဝင်းကျင်တဲ့ရေဝေတောင်တန်းတွေကိုထိမ့်သိမ်းကာကွယ်ခြင်းအဖြစ်ရေစီမံခန့်ခွဲမှုမှာ200ဒေါ်လာတန်းရာနဲ့ချီပြီးအကုန်ကျသက်သာနေပါတယ်။တရုတ်နိုင်ငံမှာဆိုလဲမြို့ပေါ်ရေသုံးဆွဲရေးအတွက်မိုးရေပြန်တန့်စင်မှုလုပ်ငန်းတွေစတင်ပြင်ဆင်နေပါပြီ။တချို့ဒေသတွေမှာလည်းရေကြီးတာနဲ့သဘာဝပတ်ဝန်းကျင်ပျက်စီးတာတွေကိုကာကွယ်ဖို့စိန်ဆန်းမြေတွေကိုဖန်တီးယူနေကြပါတယ်။အိန္ဒိယနိုင်ငံကရာဂျစ်သန်ပြည်နယ်မှာဆိုရင်လဲအနာဂတ်စိန်ခေါ်မှုဖြစ်တဲ့ဒီနဲ့ထဏုံကောင်းရင်နဲ့မိုးကောင်းမှုကာကွယ်ရေးအတွက်ရေရှည်မြေစီလွားနဲ့ရေစီမံခန့်ခွဲမှုလုပ်ငန်းတွေကိုပိုလှုပ်ဆောင်လာနေပါတယ်။ UNESCO ကရေရရှိရဲ့ညှိနှိုင်းရေးမှူး Yulenbrook ကပဲ
We have to grow some 50% more food in the next 30 to 40 years.
လာမယ့်နှစ်30-40အတွင်းမှာစနိခအတွက်အခုထက်50ရာခိုင်နှုန်းလောက်ပိုစိုက်ဖို့လိုနေပါတယ်။ဒီအတွက်တက်တော်တွေမခုတ်ပဲနဲ့တစ်ပိတွေမခုတ်ပဲနဲ့မြေယာတစ်တွေမှာထော်ထုတ်ပဲနဲ့ဘယ်လိုလုပ်ကြမလဲဆိုတာစဉ်းစားရမှာပါ။ခုလိုလုံနိုင်ဖို့ကကမ္ဘာနေရာအများပြားမှာခက်ခဲလာနေပါတယ
်အခုလိုအချိန်မှာရေအရင်းမြစ်ဆိုင်ရာကျွမ်းကျင်သူတွေကလည်း2050ခုနှစ်မှာရှိလာနိုင်တဲ့လူရေ10ဘီလီယံနီးပါးအတွက်လိုအပ်တဲ့အစာရေစာဖြည့်ဆည်းနိုင်ရေးအဓိကသောချက်ဖြစ်တဲ့စိုက်ပျိုးထုတ်လုပ်မှုတိုးမြင့်ရေးအတွက်ဆိုရင်ဒီသဘာဝပတ်ဝန်းကျင်စိန်လန်းစုပြည်ဆိုင်ရာရေစီမံခန့်ခွဲမှုနည်းလမ်းကလုံးဝအထောက်အကူပြုနိုင်တယ်လို့ထောက်ပြနေကြပါတယ်ခင်ဗျာ
ကိုဝင်းမင်းရဲ့သတင်းလှော်ကိုနားဆင်ကြရတာဖြစ်ပါတယ် VOA ကအင်ကာနေမနက်ဖက်အစီအစဉ်ဒီကိုဆက်လွှင့်ပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို71 69နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ် ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာနံနက်ခင်ဗျာအခုဆိုရင်မြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီအခုနားဆင်နေကြတာကတော့ VOA မြန်မာပိုင်းရဲ့အင်္ဂါနေ့မနက်ပိုင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်လိုင်းဒိုမီတာ32 40 48တို့အပြင်လိုင်းလံမီတာ190 kHz 1509ကပါတိုးချဲ့ပြီးတော့ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းမှာနားဆင်ကြရမှာတွေကတော့ကမ္ဘာသတင်းမီဒီယာတွေပေါ်ကမြန်မာနိုင်ငံအကြောင်းကောက်နှုတ်တင်ပြပေးမှာဖြစ်တယ်လို့မနက်ခင်းအင်္ဂလိပ်စာသင်ခန်းစာကိုလည်းနားဆင်ကြဖို့ရှိပါတယ်အပတ်စဉ်အစီအစဉ်တွေတင်ဆက်တဲ့အခါမှာဆိုရင်တော့
လူတွေရဲ့စီးပွားရေးနိုင်ငံမှုနဲ့အစိုးရပေါ်မျှော်လင့်ချက်တွေကိုလည်းထက်တွက်ဖို့လိုမယ်နိုင်ငံရေးပါတီတစ်ခုအနေနဲ့လည်း2020ဆိုတဲ့ဟာကသူတို့စဉ်းစားမဲ့ကာလတစ်ခုလို့ကျွန်တော်ထင်တယ
်ဒါကတော့စီးပွားရေးကဏ္ဍကိုထုတ်လွှင့်တဲ့အခါမှာအပြည့်စုံကိုနားဆင်ရဖို့ရှိပါတယ်အဲ့ဒါအပြင်သုတဆုံလင်အမေရိကန်တခွင်အစီအစဉ်ကိုလည်းကြားကြဖို့ရှိပါတယ်အခုရင်ဆုံးတော့ကမ္ဘာမီဒီယာတွေကမြန်မာနိုင်ငံအကြောင်းကိုမူရင်းအာပုံပြက်မက်ဆင်ဂျာနဲ့အတူတင်ပြပေးပါမယ်ရိုဟင်ဂျာရေးကိစ္စဟာပိုးပိုပြီးတော့ရှုပ်ထွေးလာနေပြီဆိုတဲ့ခေါင်းစဉ်နဲ့ Eurasia Review Online စာဆောင်မှာဒေါက်တာ S Chandra C. Kran ရေးသားထားတဲ့တုံးသက်ချက်ဆောင်းပါးကိုကောက်နှုတ်တင်ပြပေးပါမယ်။ရိုဟင်ဂျာပြဿနာဟာမြန်မာနိုင်ငံရဲ့ပြည်တွင်းကိစ္စကနေဘင်္ဂလားဒေ့ရှ်နဲ့မြန်မာနှစ်နိုင်ငံကြားအရေးကိစ္စဖြစ်လာခဲ့ပါတယ်။အဲဒီကနေဒေတာတွင်းအရေးကိစ္စဖြစ်လာခဲ့ပြီးတဲ့နောက်အခုတော့နိုင်ငံတကာအတိုင်းအတာထိဒုရယ်ကြီးမားလာပါတယ်။ဘယ်သူမှမတတ်နိုင်တော့တဲ့အခြေအနေကိုရောက်နေပါပြီ။ဘင်္ဂလားဒေ့ရှ်ဗန္ဒာယီဝန်ကြီးပြောသလိုဒုက္ခသည်တွေမြန်မာနိုင်ငံဘက်ပြန်ပို့ရေးဆိုတာဘယ်တော့မှအောင်မြင်မှာမဟုတ်ဘူးဆိုတဲ့အချက်ကိုလက်ခံရမှာပါ။ကနဦးစင်အနေနဲ့ပထမအတုဒုက္ခသည်ဆင်းကိုဘင်္ဂလားဒေ့ရှ်ကမြန်မာအစိုးရထံပြီးခဲ့တဲ့လကလွှဲပြောင်းပေးခဲ့ပါတယ်။ဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းတွေမှာနေထိုင်နေကြတဲ့ဒုက္ခသည်တွေအနေနဲ့သူတို့အတွက်လုံခြုံစိတ်ချရမှုအမှတ်ခံချက်မရှိမချင်းမြန်မာနိုင်ငံကိုပြန်ဝူးလို့ပြောနေကြတာဖြစ်ပါတယ်။ကုလသမဂ္ဂညီညာရေးတပ်ဖွဲ့တွေမြန်မာနိုင်ငံအတွင်းကိုဆီလွှတ်ပေးပါအကူအညီပေးရေးဖွဲ့တွေနဲ့မီဒီယာတွေကိုလည်းရခိုင်ပြည်နယ်အတွင်းလွတ်လပ်စွာဝင်ထွက်ခွင့်ပြုဖို့စတဲ့တောင်းဆိုမှုတွေကလည်းထွက်ပေါ်လာနေပါတယ်။ဒီတောင်းဆိုချက်တွေဟာတစတဲ့တစနိုင်ငံရေးဆန်လာပြီးတော့ပုံမူထွက်ပေါ်လာလိမ့်မယ်လို့လည်းခန့်မှန်းရပါတယ်။ဦးစားပေးပြီးတော့ပြန်လည်ပို့ဆောင်ပေးဖို့စီစဉ်ထားတာကတော့နှစ်နိုင်ငံနယ်ကြားဂျာဂန်အရက်မှာနေထိုင်နေကြတဲ့6500လောက်ရှိတဲ့ရိုဟင်ဂျာတွေဖြစ်ပါတယ်။ဒုက္ခသည်စခန်းကလူတွေနေရပြန်ပို့ရေးမစခင်သူတို့ကိုအရင်စီစစ်ပြီးတော့ပြန်လည်ပို့ဆောင်ပေးဖို့စီစဉ်နေကြတာပါ။ရခိုင်ပြည်နယ်မြောက်ပိုင်းကလုံခြုံရေးတပ်စခန်းတွေကိုဝင်ရောက်စီးနင်းတိုက်ခိုက်ခဲ့ကြတဲ့ရိုဟင်ဂျာစစ်သွေးကြွတချို့ဟာနှစ်နိုင်ငံကြားဂျာဂန်ဒေသမှာဒုက္ခသည်တွေအဖြစ်နဲ့ဝင်ရောက်ပုန်းခိုနေကြတယ်လို့မြန်မာအစိုးရဘက်ကယုံကြည်ထားပါတယ်။ဒီလူတွေကိုစီစစ်တာဘယ်လောက်ကြာအောင်မယ်ဆိုတာကတော့မသိနိုင်ပါဘူး။အချုပ်အဖြစ်ဆိုရရင်ဒုက္ခသည်တွေနေရပြန်ပို့ရေးဟာလွယ်ကူတဲ့ကိစ္စမဟုတ်ပါဘူး။နှစ်ပေါင်းများစွာအချိန်ယူကောင်းယူရနိုင်ပါလေ။ဘင်္ဂလားဒေ့ရှ်နဲ့မြန်မာနှစ်နိုင်ငံကြားဖြည့်ရှင်းကြရမယ့်ကိစ္စဖြစ်ပေမဲ့နိုင်ငံတကာကပါဝင်ပါလာရတဲ့အခြေအနေမျိုးရောက်နေပါပြီ။ဒါဟာအလွန်ရှုပ်ထွေးပါတယ်။နိုင်ငံတွင်းကအစွန်းရောက်တွေဟာအာဆာအဖွဲ့ဒါမှမဟုတ်နိုင်ငံတကာအကြမ်းဖက်အဖွဲ့တွေနဲ့ပူးပေါင်းပြီးတော့တိုက်ခိုက်မှုမျိုးတွေလုံးမလာနိုင်ဘူးလို့လည်းဘယ်သူမှမပြောနိုင်ပါဘူးစသဖြင့်ရေးသားထားပါတယ်ခင်ဗျာ
။ဆက်လက်ပြီးမလာဆက်ရှိရဲ့နေထုတ် The Washington Post သတင်းစာမှာရေးသားထားတဲ့မြန်မာနိုင်ငံမှာကုလသမဂ္ဂနဲ့အစိုးရမဟုတ်တဲ့အဖွဲ့အစည်းတွေရဲ့ဆောင်ရွက်ချက်တွေကိုကန့်သတ်တဲ့ဥပဒေရေးဆွဲဖို့ချိန်ဆနေပြီဆိုတဲ့ခေါင်းစဉ်နဲ့ဆောင်းပါးကိုကောက်နှုတ်တင်ပြလိုပါတယ်ရှင်။ရိုဟင်ဂျာမွတ်စလင်တွေကိုလူမျိုးတုံးတက်ဖြတ်မှုတွေကျူးလွန်မွေရှိတယ်လို့ဆွဆွဲမှုတွေအပေါ်ဖြေရှင်းဖို့ကြိုးစားနေတဲ့မြန်မာအစိုးရဟာမြန်မာနိုင်ငံမှာကုလသမဂ္ဂနဲ့အစိုးရမဟုတ်တဲ့အဖွဲ့အစည်းတွေရဲ့ဆောင်ရွက်ချက်တွေကိုစောင့်ကြည့်ကြီးကြပ်နိုင်တဲ့ဥပဒေတရရေးဆွဲဖို့စဉ်းစားနေပြီဖြစ်ပါတယ်လို့အစချီရေးသားထားပါတယ်။နိုင်ငံတကာဆိုင်ရာအစိုးရမဟုတ်သောအဖွဲ့အစည်းများဥပဒေမူကြမ်းအရအကူအညီပေးရေးအဖွဲ့တွေရဲ့လှုပ်ဆောင်ချက်တွေကိုစောင့်ကြည့်သွားဖွယ်ရှိပါတယ်။နိုင်ငံတကာအကူအညီပေးရေးအဖွဲ့တွေကကိုယ်စားလှယ်တွေနဲ့တန်တမန်တွေကတော့လွှတ်တော်ကော်မတီအဖွဲ့ဝင်တွေကိုဒီဥပဒေမူကြမ်းကိုပြန်လည်သုံးသပ်ဖို့ဒါမှမဟုတ်ပြန်လည်ရုပ်သိမ်းပေးဖို့စီရင်ကြိုးပမ်းနေကြပါတယ်။ကော်မရှင်အဖွဲ့ဝင်ဦးတင်မောင်ဦးကနိုင်ငံတကာအကူအညီပေးရေးအဖွဲ့အစည်းတွေရဲ့လှုပ်ဆောင်မှုတွေကိုစောင့်ကြည့်ကြီးကြပ်ဖို့လိုကြောင်းကော်မရှင်အနေနဲ့ဝန်ကြီးဌာနတွေအစိုးရမဟုတ်တဲ့အဖွဲ့အစည်းတွေကကိုယ်စားလှယ်တွေနဲ့ကျွမ်းကျင်သူတွေပူးပေါင်းပြီးဆောင်ရွက်နေကြောင်းပြောပါတယ်။ မြန်မာအစိုးရကနိုင်ငံတကာအဖွဲ့အစည်းတွေကိုပြည်ဝင်ခွင့်ပိတ်ပင်တာခရီးသွားလာခွင့်ကန့်သတ်တာမျိုးတွေနဲ့သူတို့ရဲ့လုံဆောင်နိုင်ခွင့်တွေကိုကြံ့ကြာစေတာတွေ့ရတယ်လို့လည်းရေးထားပါတယ်ကုလသမဂ္ဂကတော့သူတို့ရဲ့အစီအစဉ်တွေကိုဒီဥပဒေမူချမ်းအရအကျိုးသက်ရောက်နိုင်ခြင်းရှိတဲ့အစိုးရမဟုတ်တဲ့အဖွဲ့အစည်းတွေနဲ့ပူးပေါင်းပြီးအကောင့်ထဲပေါ်နေတာဖြစ်တဲ့အတွက်မြန်မာအစိုးရအနေနဲ့ကုလသမဂ္ဂရဲ့စီမင်းစည်းကမ်းတွေနဲ့သဘောတူညီချက်တွေကိုဘလောက်အထိကျင့်သုံးနိုင်မလဲမသေးချဘူးလို့ကုလသမဂ္ဂဌာနကိုယ်စားလှယ်စတန်နီစလော့ဖ်ဆလင်းကပြောပါတယ်လို့ရေးသားထားတာကိုဖတ်ရှုရပါတယ်ရှင်
။ဒါကတော့ကမ္ဘာမီဒီယာတွေဘောကမြန်မာနိုင်ငံအကြောင်းကောက်နှုတ်တင်ပြပေးခဲ့တာဖြစ်ပါတယ်။အခုတော့မက်ဂနက်ခင်းအင်္ဂလိပ်စာသင်ခန်းစာကိုလေ့လာနေပါပြီ။ American Indian တို့အင်္ဂလိပ်စာသင်ခန်းစာတွေကိုဒေါ်လာလတ်တန်းကအစီအစဉ်တင်ဆက်ပေးနေတာပါ။
ဒီနေ့မနေ့တင်ပြမယ့် idiom အသုံးကတော့
money burns a hole in someone's pocket
ဖြစ်ပါတယ်စာလုံးပေါင်းက m o n e y money ကငွေပိုက်ဆံ b u r n s burns ကဒီနေရာမှာကရိယာဖြစ်သုံးထားပြီးတော့လောင်တာ a ကတခု h o l e hole ကအပေါက်ဆိုတော့ a hole ကအပေါက်တခုIN in ga te SOME ONE apostrophe S someone's got utiao e POCKET pocket ga a so ro someone's pocket so yin utiao e a lo de be ya ba de da chang skbyte khu long ye long kaw the be ga ro ngwe ha tu i the ma mi long de lo a pao phit si de so da ba be idiom de be ga ro lu mai ne ngwe atu mani so de lo လက်ထဲငွေကလေးရတာနဲ့သုံးဘူလောက်ပဲကြည်နေတဲ့လူမျိုးကိုဆိုလိုတာဖြစ်ပါတယ်။ငွေဟာသူ့အိတ်ထဲရောက်ရင်မိလိုလောင်းပြီးအပေါက်ထဲကထွက်ကြဖို့ပြင်တဲ့သဘောဆိုတော့စောစောကကျမပြောခဲ့သလိုပါပဲ။ပက်ဆန်သုံးဘူလက်ကိုရားနေတဲ့သဘောမျိုးပေါ့။ငွေလေးရမယ်မကြမ်းနဲ့သုံးဘူပဲပြင်နေတဲ့လူစုစုဆောင်းဆောင်းမရှိပဲအသုံးလွယ်တဲ့လူမျိုးကိုဆိုလိုတာဖြစ်ပါတယ်။ဒီအသုံးနဲ့ပတ်သက်လို့ George Groupie ရဲ့ဥပမာကိုနားဆင်ကြည့်ကြရအောင်။
John can't seem to save anything. Money burns a hole in his pocket.
John ha su su song song ba ma shi bu. Ngwe go ya da ne tong bo lao pe chi ni da phit de lu a dei be ya ba de. Upma go naw ta khaw na sin chi ja ya aw.
John can't seem to save anything. Money burns a hole in his pocket.
Ngwe go su su song song ma shi bu.ရတာနဲ့သုံးဘူလောက်ပဲကြည်နေတဲ့လူမျိုးဆိုရင်ဘယ်လိုပြောမလဲ
Money burns a hole in his pocket
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကိစ္စမနဲ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်အင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်အခုတော့အပတ်စဉ်စီးပွားရေးကဏ္ဍကိုထုတ်လွှင့်ပေးပါတော့မယ်NLD ပါတီဥဆောင်တဲ့အစိုးရတက်လာကလေးကစီးပွားရေးပိုင်းနဲ့ပတ်သက်ပြီးတော့မှန်ကန်တဲ့လှုပ်ဆောင်ချက်တွေဘာတွေများထားရှိခဲ့ပြီးပြီလဲအခုချိန်ထိမလုပ်နိုင်သေးတာကဘာဘေကဏ္ဍတွေမှာရှိပါသလဲလူထုအတွက်စီးပွားရေးအကျိုးသက်ရောက်မှုတွေမြင်ရဖို့ဘယ်လောက်ကြာကြာဆောင်ရအောင်လဲဆိုတာကိုတန်းပြီးစီးပွားရေးဘလို့လမ်းကြောင်းပေါ်မှာရှိနေသလဲဆိုပြီးတော့တုံးသက်ချက်ဆောင်မတွေရေးသားနေသူကြီးဖြူကြီးမဲ Facebook စာမျက်နှာကိုစီစဉ်သူတွေတဲ့တူဖြစ်တဲ့ကိုကျော်စောခိုင်ကိုကိုကျော်ကျော်တင်းကဆက်တွေ့မိမြန်ပြီးတော့စီးပွားရေးကဏ္ဍမှာတင်ပြထားတာကိုနားဆင်ပါခင်ဗျာ
အစိုးရကတက်လာတော့အဓိကအဂျင်ဒါကငြိမ်းချမ်းရေးလိုမျိုးဖြစ်တော့2016မှာတော့တိတ်အများကြီးမတွေ့မိဘူးပေါ့ဗျာ2019ရောက်လာတဲ့အခါမှာတော့တချို့သတင်းတွေစတွေ့ရပါတယ်အရေးကြီးတဲ့တင်ရတာဘူးတောက်လျှောက်ပြောလာတဲ့မက်ခရိုစီးပွားရေးကိုငြိမ်အောင်လှုပ်လာနိုင်တယ်နောက်ပြီးတော့အဲ့ဒါနဲ့ဆက်ဆက်ပြီးတော့ micro စီးပွားရေး reform ပေါ့ဗျာဒီစီးပွားရေးကဏ္ဍပြုပြင်ပြောင်းလဲမှုတွေအတွက်ကမ္ဘာပံကနေတစ်နှစ်ကိုဒေါ်လာတန်း200နဲ့6နှစ်ကူညီရမယ်ဆိုတော့သဘောတူစာချုပ်မျိုးတွေလည်းချုပ်ထားပြီးသွားပါပြီဒီနှစ်ဥပိုင်းမှာပေါ့နော
်စီးပွားရေးနဲ့ပတ်သက်တဲ့ဥပဒေပိုင်းမှာဆိုရင်2019ခုနှစ်မတ်လမှာမြန်မာနိုင်ငံယင်းနှမှုနံမှုဥပဒေအစ်ထွက်လာတာဒီဇင်ဘာလမှာကုမ္ပဏီများအဲ့ဥပဒေအစ်ထွက်လာတာတွေကိုကိုကျော်စောခိုင်ကထောက်ပြပါတယ
်ပထမတစ်ခုကနိုင်ငံရေးနှိမ့်ညွန်းတာမျိုးကိုလမ်းဖွင့်ပေးတဲ့ဟာဒီခုဒုတိယတစ်ခုဖြစ်တဲ့ကုမ္ပဏီများအုပ်ဂရိတ်ကြတော့နိုင်ငံခြားကုမ္ပဏီတွေနဲ့ပြည်တွင်းကုမ္ပဏီတွေဘယ်လိုပေါင်းနိုင်မလဲဆိုတဲ့ဟာတွေကပိုပြီးရှင်းရှင်းလင်းလင်းဖြစ်လာတယ်လို့ပြောကြတယ်။ဒီဥပဒေက ADB အကူအညီနဲ့ဆွဲထားတဲ့ဟာဆိုတော့တခြားနိုင်ငံတွေရဲ့အတွေ့အကြုံကောင်းတွေလည်း
ပါလာတယ်ဆိုတဲ့သဘောပေါ့နော်ဒီဥပဒေကဒါမဲ့ဒီဒီနှစ်ဩဂတ်စ်တရနေ့ကျမှစပြီးအသက်ဝင်မှာအကျိုးကျေးဇူးအနေနဲ့ဥမာရန်ကုန်စတော့အက်ချိန်းလိုနေရာမျိုးမှာနိုင်ငံသားတာရင်းနှီးမြှုပ်နှံမှုတွေဝင်လာနိုင်တဲ့သဘောရှိပါတယ
်နောက်တစ်ချက်ကတော့ဘန်နာနှစ်ကာလအပြောင်းလဲလုပ်ထားတာပါမြန်မာနိုင်ငံရဲ့ဘန်နာနှစ်ကိုတောက်လျှောက်သတ်မှတ်လာတာကနှစ်တစ်နှစ်ရဲ့ Ebola တရနေ့မှာစပြီးနောက်နှစ်မတ်လ30ရက်နေ့မှာအဆုံးသတ်ပါတယ်အခုပြောင်းလဲသတ်မှတ်လိုက်တဲ့ဘန်နာနှစ်အသစ်အရာဆိုရင်အော်တိုဘာလာတရနေ့မှာစပြီးစက်တင်ဘာလ30ရက်နေ့မှာအဆုံးသတ်မှာပါဒါနဲ့ဆက်ဆက်ပြီးလွှတ်တော်မှာအစိုးရအသုံးစရိတ်တွေတောင်းခံထားတာတွေနဲ့ပတ်သက်လို့ကိုကျော်စောခိုင်ကအခုလိုရှင်းပြပါတယ
်အဲ့တော့အရှိလာမဲ့ April to October 6လမှာသူကဘတ်ဂျက်အရင်လိုတနှစ်မဟုတ်ပဲ6လသာသက်သက်ခွဲရမယ်တဲ့ဘောဖြစ်သွားတယ်အဲ့ဒီအတွက်ပြည်ထောင်စုအစိုးရကလွှတ်တော်မှာသူက7ဘီလီယံတပေါင်းကျော်တောင်းထားတယ်ဗျာဒါအခုဒီ January မှာဒါစီမံပဏာဝင်ကြီးကတောင်းထားတယ်အဲ့ဒီထဲမှာအများစုဖြစ်တဲ့28ရာခိုင်နှုန်းကျော်ကျော်စီမံပဏ္ဍာသုံးမယ်လို့တောင်းလာတယ်။ဘဒုရလိုက်တာစွမ်းအင်ပေါ့။သူလည်းဘီလန်1000ကျော်သုံးမယ်။နောက်တတိယအနေနဲ့မှဘီလန်1000ကျော်ကိုတက်ကသုံးမယ်လို့တောင်းလာတာရှိတယ်။ဆိုလိုတာဒီဘတ်ဂျက်ခွဲငွေတွေမှာပါအပြောင်းလဲဖြစ်လာတယ်။အဲ့ဒါကကောင်းတဲ့အပြောင်းလဲလို့ကျွန်တော်ယူဆတယ်
။စီမံကိန်းပိုင်းမှာလည်းစီမံကိန်းကြီးတွေထွက်လာပြီးအဲ့ဒီထဲကမှအဓိကကတော့လျှက်စင်တဲ့စွမ်းအင်ပိုင်းဖြစ်တယ်လို့ပြောပါတယ်။
LNG project တွေလာအောင်မယ် LNG project ဆိုတာက liquefied natural gas ပေါ့ဗျာကျွန်တော်တို့လွယ်အောင်ပြောရလို့ရှိရင် gas ကိုသုံးပြီးတော့လျှက်စစ်တာအထုတ်မှာအခုသူတို့လေးနေရရတာထားတယ်ရန်ကုန်တိုင်းမှာအလုံး AR တိုင်းမှာကျွန်တော်ချောင်းတာနာမှာမီးလောင်ကြိုင်ဆိုတာရှိတယ်ပြီးရင်တဝဲမှာနောက်တစ်ခုကရခိုင်မှာဆိုလို့ရှိရင်ကြောက်ရှိပေါ့အဲ့တော့ဒီ gas လျှက်စစ်တာထုတ်တာနဲ့ပတ်သက်လို့ကျွန်တော်တို့ဒီကျေအားတို့ကြောင့်မိသွေးသမားတို့ကလည်းကန့်ကွက်ထားတာလေးတွေရှိတာပေါ့အဓိကတော့ဈေးကြောင့်ပေါ့ဒါပေမဲ့ဘာပဲဖြစ်ဖြစ်ဒီစွမ်းအင်နဲ့လျှက်စစ် project ကြီးတွေကစတော့မယ်ပေါ့ဗျာဒါတွေဟာကောင်းတဲ့အပြောင်းလဲတွေလို့အစိုးရရဲ့အားစိုက်ထားတဲ့အပြောင်းလဲတွေလို့ကျွန်တော်မြင်ပ
ါအစိုးရကအားစိုက်ထားတယ်လို့ဆိုတဲ့အပြောင်းလဲတွေရှိတယ်လို့အစိုးရအနေနဲ့လှုပ်တင်ပါလျက်နဲ့မလှုပ်သေးတာမလှုပ်နိုင်သေးတာတွေထဲမှာအဓိကတစ်ခုကလေယာဉ်ပြုပြင်ပြောင်းလဲရေးနဲ့မြေယာဆိုင်ရာပြဿနာတွေဖြစ်တယ်လို့ကိုကျော်စောခိုင်ကပြောပါတယ်နောက်တစ်ခုကတော့စီးပွားရေးနဲ့ပတ်သက်ပြီးအရေးပါတဲ့ချက်လက်တွေကိုတရားဝင်ထုတ်ပြန်မှုအားနေတဲ့အတွက်လူမှုအမြင်ကိုဝေဝါးစေတာကြောင့်ဒါကိုခွင့်ကောင်းယူပြီးဆိုရှယ်မီဒီယာခေတ်မှာအစိုးရကိုတိုက်ခိုက်ခွင့်ရစေတယ်လို့ထောက်ပြပါရယ်။ဒါ့အပြင်အစိုးရဖွဲ့ပြုပြင်ပြောင်းလဲရေးကိုပြန်ပြီးချိန်ဆဖို့သူကအကြံပေးပါရယ်
။ဘျူရိုကရေစီရန်တရားဟောင်းအသားကျနေတယ်ဆိုတဲ့ကိစ္စလည်းအင်တာဗျူးတစ်ခုမှာစီးပွားရေးအကြံပေးရှောင်းတာမဲကပြောထားတာရှိတော့ဒီအပိုင်းတွေကိုပြန်ပြီးတော့ပြုပြင်နိုင်မှုလိုတယ်လို့ထင်တယ်။နောက်ကျွန်တော်အမြင်တစ်ခုကတော့ဒီဘာမှရောင်းလေဗမာနိုင်ငံသားတွေအတွက်ဒီရင်းနှီးမြှုပ်နှံမှုစီးဝေးပေါ့ investment foreign comment လဲတူတယ်အဲ့လိုဟာမျိုးတစ်ခုလောက်လုံးနိုင်ရင်ကောင်းမယ်ထင်တယ်နေပြည်တော်မှာဝင်ကြီးဌာနပေါင်းစုံဒါမှမဟုတ်ဟိုအတိုင်းဒေသကြီးနဲ့ပြည်နယ်ကြီးအပါလာပြီးသူတို့ရှိမှရှိတဲ့လှုပ်ချင်တဲ့ project တွေကိုချပြမယ်ဆိုလို့ရှိရင်နိုင်ငံသားမှရောင်းနေဗမာနိုင်ငံသားဗမာနိုင်ငံသားဆိုရင်ကျွန်တော်တခြားနိုင်ငံသားခံယူသွားလဲကျွန်တော်အမြင်ဒါဗမာနိုင်ငံသားပဲသူတို့တွေကဟိုအရင်အနည်းနဲ့နီးပညာကပြည်ထဲမှာလက်ရှိရှိနေတဲ့လုပ်ငန်းသမားတွေနဲ့ပေါင်းစည်းသွားနိုင်လို့ကျွန်တော်ထင်တယ်ဗျာဥပမာမြန်မာတွေကြည့်ရမလုံနိုင်ဘူးဆိုရင်လည်းနိုင်ငံသားမှရှိတဲ့မြန်မာတွေကသူတို့ဘာသာသူတို့နိုင်ငံသားအရင်နီးနဲ့နီးပညာကိုရှာပြီးသွင်းလာနိုင်တယ်ဒီဟာခုလိုနိုင်ငံကြီးအခင်းကျင်းတဲ့ဒီနိုင်ငံသားရင်းနှီးမြှုပ်နှံမှုမျောနေရတဲ့အချိန်မျိုးမှာအဖြေတစ်ခုများဖြစ်မလားလို့စဉ်းစားကြည့်နိုင်ပါတယ
်သူရဲ့ဆောင်းပါးထဲမှာဒီလိုမှစီးပွားရေးပြည်လည်လာပြီလို့ကြားရဖို့မရှိဘူးပြည်လည်မှုကမိုက်ခရိုအဆင့်ထိရောက်ဖို့တနည်းအားဖြင့်လူလူတရာလုံးချောင်းလျားနဲ့လမ်းပေါ်မှာအကျိုးသက်ရောက်မှုတွေမြင်ရဖို့လိုနိုင်သေးတယ်လို့ရည်ထားပါတယ်ဒီတော့ကလူလူတရာလုံးတွေအကျိုးသက်ရောက်ဖို့ဘယ်လောက်အကြဆုံးဘယ်လောက်အမြန်ဆုံးစောင့်ရမယ်လို့များသူကမြင်ထားပါတယ
်ကျွန်တော်အမြင်ပေါ့နော်ဒီသက်တမ်းမှာတော့ခုလိုပြင်းစင်တွင်းတိုင်ရင်နဲ့ပဲပြီးသွားနိုင်ပါတယ်ဘာလို့လဲဆိုတော့တစ်ဖက်မှာလည်းနိုင်ငံရေးအနေနဲ့ရခိုင်ကိစ္စတို့တခြားအချက်တဲတွေကိုရှင်းနေရတာတွေရှိသေးတော့အဲ့တော့အစိုးရအနေနဲ့ကြတော့ရရှိပြည်သူအကျိုးစီးပွားကိုကြည့်ပြီးဒီ project တွေတခြားဟာတွေလုပ်နေတယ်ဆိုပေမဲ့လက်ရှိမှာလူတွေရဲ့စီးပွားရေးနှိမ်ချမှုနဲ့အစိုးရပေါ်မျှော်လင့်ချက်တွေကိုလည်းထက်တွက်ဖို့လိုမယ်နိုင်ငံရေးပါတီတစ်ခုအနေနဲ့လည်း2020ဆိုတဲ့ဟာကသူတို့စဉ်းစားမဲ့ကာလတစ်ခုလို့ကျွန်တော်ထင်တယ်ဒီတော့ကျွန်တော်ထင်တယ်အစိုးရကယာယီဖြေတွေရှာလိမ့်မယ်လို့ယူဆတယ်အဲ့တော့ဒီတက်တန်းမှာတကယ်အခြေခံကောင်းတဲ့အုံမြစ်တွေကိုချနိုင်ပြီဆိုရင်နောက်တက်တန်းပထမတစ်နှစ်နှစ်နှစ်လောက်အတွင်းမှာတကယ်တည်ငြိမ်တဲ့အစည်းအဝေးတချို့စခံစားမယ်လို့ကျွန်တော်ထင်တယ်ပေါ့နော်ဒါကျွန်တော်အမြင်ပါ
နိုင်ငံသားယဉ်ကျေးမှုနယ်မှုတွေမျောလင့်ထားသလောက်ဝင်မလာဘူးဆိုပေမဲ့2018ဘဏ္ဍာနှစ်အတွက်ရထားတဲ့နိုင်ငံသားယဉ်ကျေးမှုနယ်မှုဒေါ်လာ6ဘီလီယံမှာဖေဖော်ဝါရီလကုန်ထိဆိုရင်ဒေါ်လာ 5.6 ဘီလီယံရှိနေတာကြောင့်ပြည့်မီလူနီအခြေအနေရှိနေတာဒါဟာလွန်ခဲ့တဲ့နှစ်တွေကထက်နည်းသွားတယ်ဆိုပေမဲ့တနည်းချင်းစီရထားချက်တွေပြည့်မီနေစေဖြစ်တာပြပကုန်သွယ်ရေးပိုတက်လာတာငွေဆက်ကူရိုက်ထုတ်နှုန်းမှာလည်း2015-16 တဲ့စာရင်2016-17မှာထက်ဝက်လောက်နည်းသွားတာကြောင့်ဒီနှစ်မှာ600ခန့်နှုန်းကျော်လေးပဲရှိမယ်လို့ခန့်မှန်းထားတာစတဲ့အခြေအနေကောင်းတွေရှိနေပေမဲ့အစိုးရရဲ့သတင်းထုတ်ပြန်မှုအားနေတာကြောင့်လူထုကတေချာသိခွင့်မရဘူးလို့ကိုကျော်စောခိုင်ကပြောပါတယ်ခင်ဗျာ
လူထုရဲ့စိတ်ထဲမှာစီးပွားရေးကောင်းမလာဘူးဆိုတဲ့ခံစားချက်ကြီးဖြစ်နေတယ်ဒါကောင်းတဲ့အလားလားတော့မဟုတ်ဘူးပေါ့ဒီဟာကိုအစိုးရအနေနဲ့တနည်းနည်းနဲ့တုံ့ပြန်ပြီးဖို့လိုတာပေါ့ဒါပေမဲ့လက်ရှိအစိုးရအတွက်ကဒီလက်ရှိတက်တန်းကသူ့ရဲ့ပထမဆုံးအစိုးရအတွေ့အကြုံဖြစ်ပြီးဘက်ပေါင်းဆောင်မှာလည်းတခြားပြုပြင်ပြောင်းလဲရမယ့်ဟာတွေနိုင်ငံရေးစိန်ခေါ်ချက်တွေရှိရောအချက်တဲဆုံးကာလဖြစ်နေတယ်ပြည်သူဘက်ကလည်းမျှော်လင့်ချက်ကအမြင့်မားဆုံးချိန်ဖြစ်နေတယ်ကျွန်တော်အနည်းချုပ်ပြောချင်တာကဘာလဲဆိုတော့အစိုးရနဲ့ပြည်သူကတကယ်တမ်းပြောရင်တယောက်ကိုတယောက်တကယ်လိုအပ်နေကြတဲ့အချိန်မှာဒါကယူကြည့်ရကြဒီချက်ကိုနှစ်ဖက်စလုံးကမှန်မှန်ကန်ကန်စဉ်းကျင်ကြဖို့လိုတယ်ကျွန်တော်တို့ခက်ခဲနေတော့ရှိမယ်ဒါပေမဲ့ကျွန်တော်ရည်ရွယ်ချက်တူလို့ပဲဒီဟာတွေကိုကျွန်တော်တို့ရှင်းဆိုင်ရဖို့ပဲပေါ့ဗျာ။ဒါကျွန်တော်ဒီကုန်းကိုပြောချင်တ
ာ။ဒါကတော့အပတ်စဉ်စီးပွားရေးကဏ္ဍကိုကြားခဲ့ရတာပဲဖြစ်ပါတယ်။အခုတော့နောက်ထပ်အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့တူတာဆုံလင်းအမေရိကန်တခွင်အစည်းအဝေးကိုနားဆင်ကြရအောင်ပါ။ကုအောင်အစည်းအဝေးတင်ဆက်ထားပါတယ်ခင်ဗျာ
။ဟာဝိုင်မှာမွေးဖွားအင်ဒိုနီးရှားမှာကြီးပင်းပြီးနယူးယောက်မြို့မှာပြင်ကျန်တင်ကြခဲ့တဲ့သမရဘရိတ်အိုဘားမားဟာသူဇနီးရဲ့မွေးဖွားရာဇာတိမျိုးဖြစ်တဲ့ချီကာဂိုကိုသူ့ရဲ့မွေးဖွားရာဇာတိမျိုးအဖြစ်ခံယူထားပါတယ်။အခုခါမှာတော့1980ခုနှစ်တွေကလူမှုတိုင်းဝိုင်းအတွင်းဦးဆောင်လှုပ်ရှားသူအဖြစ်နဲ့နိုင်ငံရေးဇက်ခုံစင်မြင့်မှာစတင်ပါဝင်လာခဲ့သူသမရအိုဘားမားဟာအထိမ်းမဲ့စင်တာကိုချီကာဂိုတောင်ပိုင်းမှာဆောက်လုပ်မှာပါ။ชิคาโกတောင်ပိုင်းက McCormick Place Convention Center မှာသမ္မတဟဘရိတ်အိုဘားမားဟာသူ့ကိုထောက်ခံအပေးကြသူတွေနဲ့တွေ့ဆုံပြီးအထိမ်းအမှတ်အဆောက်အဦဆောက်လုပ်မယ့်အစီအစဉ်နဲ့ပတ်သက်ပြီးအခုလိုပြောပြပါရယ
် Over the next 4 years we are going to create $3 billion worth of economic activity
လာမယ့်လနှစ်အတွင်းဒေါ်လာ3ဘီလီယံကျန်အဆောက်အဦတွေဆောက်လုပ်ဖို့ရှိတာကြောင့်အလုပ်ကိုင်ပေါင်း 9,000 လောက်တိုးလာမှာဖြစ်ပြီးတော့အဲ့ဒီက2,500လောက်ဟာရည်ရှည်လုပ်ဖြစ်သွားမှာပါ
ဒေါ်လာ300,000လောက်ကုန်ကျမဲ့သမရဥပမာစင်တာကိုမီရှိဂန်ရေကန်တစ်လျှောက်ကဂျက်ဆန်ပန်းချံအတွင်းမြေက20ပေါ်မှာဆောက်လုပ်မှာဖြစ်ပြီးအများပြည်သူအသုံးပြုနိုင်မဲ့ပြားရိုက်စာကြည့်ရိုက်အခမ်းအနားကျင်းပဖို့ခန့်မှန်းကျင်နဲ့ကာယလေ့ကျင့်ခန်းအတွက်အဆောက်အဦတွေပါဝင်ပါတယ်သမရဥပမာက
And it's estimated we might have as many as 700,000 people just going through the museum portion of this
ဒီစင်တာဟာတောင်ပိုင်းကလူ9,000အတွက်သာမဟုတ်ဘဲနဲ့ချီကာဂိုတစ်မျိုးလုံးကလူတွေအတွက်လည်းသုံးဝင်မဲ့နေရာတစ်ခုဖြစ်အောင်လုပ်ပါမယ်
ဒါပေမဲ့ချီကာဂိုတောင်ပိုင်းအရက်ကတချို့တွေကတော့ဒီအစီအစဉ်နဲ့ပတ်သက်ပြီးမကျေနပ်ကြပါဘူးချီကာဂိုတက္ကသိုလ်ကပမော့ခ WJ Tom Mitchell က
Since he was president he has to some extent forgotten the neighborhood
လူမှုတိုင်းဝိုင်းအတွင်းဦးဆောင်သူဘဝကနေသမရဖြစ်သွားပြီးနောက်ပိုင်းနှစ်တွေမှာဒီအရက်ကိုသူမင့်နေခဲ့တယ်လို့ထင်ပါတယ်
ဩဘားမားအရင်ကအလုပ်လုပ်ခဲ့ဘူးတဲ့ချီကာဂိုတက္ကသိုလ်ကပမော့ခတူဖြစ်သူ WJD Mitchell အပါအဝင်ဆရာမအယောက်200လောက်ကတက္ကသိုလ်နဲ့တိတ်မွေးလာတဲ့နေရာမှာဩဘားမားစင်တာလာဆောက်မှာကိုလက်မှတ်ရေးထိုးကန့်ကွက်ခဲ့ပါတယ
် It has to be shoehorned into a relatively small space that is all
တခြားလုပ်ငန်းတွေနဲ့ဖွံ့ဖြိုးပြီးသားဒီနေရာမှာထပ်လာဆောက်မှာဆိုတော့ပြည့်ကျက်ကုန်တော့မှာပါတခြားစီးပွားရေးလုပ်ငန်းတွေရှိနေမိတဲ့နေရာမှာလာဆောက်တာမျိုးကမကောင်းပါဘူး
မစ်ချဲလ်ဟာဘရိတ်ဥပမာကိုထောက်ခံသူတူဖြစ်ပါတယ်။ဒါပေမဲ့လည်းသမရအထိမ်းအမှတ်စင်တာလာဆောက်မယ့်ကိစ္စကိုတော့သူကမလိုလားပါဘူး။စင်တာဆောက်မယ့်နေရာကိစ္စနဲ့ပတ်သက်ပြီးတော့ဆွေးနွေးမှုတွေရှိပေမဲ့လူလူသဘောထားအမြင်တွေကိုသိပြီးတော့ဂရုတစိုက်အလေးထားထည့်သွင်းစဉ်းစားမပေးဘူးလို့လည်းမစ်ချဲလ်ကပြောပါတယ်
။ There's no public discussion where the community can say
ကိုလိုစင်တာဆောက်မယ့်ကိစ္စကိုအနည်းနဲ့ပတ်ဝန်းကျင်ကလူတွေနဲ့လာဆွေးနွေးတာမျိုးလည်းမရှိပါဘူး။လူတွေနဲ့လာပြီးမျက်နှာချင်းဆိုင်ဆွေးနွေးရင်တကယ်ကိုအကျိုးရှိမှာပါ။လုပ်ချင်တယ်ဆိုရင်ခမကြီးတွေမှာအစီအဝေးကြီးကြီးလုပ်ဆရာတော့မလိုပါဘူး။အနည်းနဲ့မှနေနေကြတဲ့လူခဏနဲ့အုပ်စုတစုချင်းစီကိုတွေ့လို့လည်းရပါတယ
်။သမရဟောင်းဘရိတ်ဥပမာကတော့ဒီနေရာမှာစင်တာလာဆောက်ရတဲ့ရည်ရွယ်ချက်ကိုအခုလိုရှင်းပြပါရယ်
။ What I want to do is to make sure everybody's represented.We're not coming in here.
ကျွန်တော်အဓိကလေးထားတာကတော့လူတိုင်းရဲ့သဘောထားကိုသိဖို့ပါ။စင်တာဆောက်မဲ့ကိစ္စဟာစီးပွားရေးလုပ်ငန်းမဟုတ်ပါဘူး။စင်တာဆောက်နိုင်ဖို့လိုအပ်တဲ့ငွေ၊နောက်ဒီစင်တာဆောက်လို့ရင်းနဲ့အမြဲတမ်းလေပတ်နိုင်အောင်လုပ်ရမှာကျွန်တော်လာစားမရပါဘူး။
ဒီလူမှုတိုင်းဝိုင်းတွေကလူတွေအကျိုးခံစား권ရအောင်ပဲကျွန်တော်နဲ့မစ်ရှယ်အစွမ်းကိုကြိုးစားနေတာပါ
ရာဇဝတ်မှုတွေထူပြောပြီးနေအိမ်တိုက်ခန်းအလုပ်တွေပေါ်များတဲ့ချီကာဂိုတောင်ပိုင်းမှာသမ္မတအိုဘားမားစင်တာလာမယ့်တက္ကသိုလ်2022ခုနှစ်မှာဆောက်လုပ်ပြီးစီးမယ့်အချိန်မှာတော့ဂုဏ်သတင်းတွေပြန်တက်လာဖို့သမ္မတအိုဘားမားကမျှော်လင့်ထားပါတယ်ခင်ဗျာလွတ်မြောက်ရေးဂျာနယ် Freedom's Journal ကိုနယူးယောက်မြို့မှာ1829ခုနှစ်မတ်လ16ရက်နေ့ကစတင်ထုတ်ဝေခဲ့ပါတယ်ဒီဂျာနယ်ဟာအမေရိကန်ပြည်ထောင်စုအတွင်းထုတ်ဝေတဲ့ African American တွေရဲ့ပထမဆုံးသတင်းဂျာနယ်လေးဖြစ်ပါတယ်။နိုင်ငံအတွင်းပထမဦးဆုံးလူမဲပညာတတ်တယောက်ဖြစ်လာတဲ့ John Ruswam နဲ့ဓမ္မဆရာ Samuel Cornish တို့ကဒီလွတ်မြောက်ရေးဂျာနယ်ကိုထုတ်ဝေခဲ့တာပါ
။ပထမဆုံးထုတ်ဝေတဲ့ဂျာနယ်မှာအမေရိကန်ပြည်ထောင်စုကလူမဲတွေအပေါ်အထင်မှားအမြင်မှားဖြစ်အောင်သတင်းစာတချို့မှာရေးသားနေကြတာတွေကိုပြန်လည်ရှင်းလင်းပြီးတော့ရေးသားခဲ့ပါတယ်။အမေရိကအရှိဘက်ချန်ကပြည်နယ်တွေမှာနေထိုင်ကြတဲ့ကျွမဟုတ်တဲ့လူမဲ2,000ကျော်အတွက်ဖြန့်ချီပေးနိုင်လိမ့်မယ်လို့ထုတ်ဝေသူတွေကမျှော်လင့်ခဲ့ကြပါတယ်ရှင
်။သတင်းစာထုတ်ဝေတဲ့နှစ်နှစ်တာကာလအတွင်းအမေရိကမြောက်ပိုင်းပြည်နယ်အတော်များများမှာတရားဝင်ဖြစ်နေသေးတဲ့ဆိုးရွားတဲ့ကျွမ်စနစ်အကြောင်းမိမောင်းထုတ်ပြတဲ့ဆောင်းပါးတွေအပြင်အာဖရိကန်အမေရိကန်တွေအတွက်ပညာရေးရာအရေးကြီးတဲ့ခန်းကဏ္ဍမှာပါဝင်ပုံနဲ့နိုင်ငံတော်ဝန်ကလူမဲတွေရဲ့ဘဝအကြောင်းသတင်းတွေကိုဖော်ပြခဲ့တာပါ။
လူမျိုးရေးချာနယ်ထုတ်ဝေသူဂျွန်ရက်ဆွမ်းဟာနောက်ပိုင်းမှာလူမဲအမေရိကန်တွေအာဖရိကကိုပြန်ပြီးပြောင်းရွှေ့နေထိုင်ဖို့တိုက်တွန်းတဲ့လှုပ်ရှားမှုခေါင်းဆောင်ဖြစ်လာခဲ့ပါတယ်။သူကိုယ်တိုင်လည်းအာဖရိကကိုပြန်သွားခဲ့ပြီးနောက်နိုင်ငံအသစ်ဖြစ်တဲ့လိုင်ဗီးရီးယားမှာပညာရေးဝန်ထမ်းအကြီးအကဲတဦးဖြစ်လာပြီးလိုင်ဗီးရီးယားဟာရဲသတင်းစာကိုလည်းထုတ်ဝေခဲ့ပါတယ်
။အခုတခါတော့ဒီဆက်ယုံအလုပ်ယုံတွေမှာတနေရာကနေတနေရာကိုပစ္စည်းတွေအလွယ်တကူရွှေ့ပြောင်းပို့ပေးလို့ရအောင်အသုံးပြုကြတဲ့ကွန်ဗေယာအကြောင်းကိုပြောပြချင်ပါတယ်။
1973ခုနှစ်မတ်လ18ရက်နေ့မှာ Ford ကားတွေကိုစတင်ထုတ်လုပ်တဲ့ Henry Ford ကသူ့ကားစက်ရုံထဲမှာဒီကွန်ဗေယာတွေကိုစပြီးတော့တက်ဆင်အသုံးပြုခဲ့ပါတယ်။ဒီလိုအသုံးပြုတာကြောင့်ကားပစ္စည်းအစိတ်အပိုင်းတက်ဆင်တဲ့သူတွေဟာတနေရာထဲမှာပဲရပ်နေပြီးကွန်ဗေယာပေါ်မှာပါလာတဲ့မော်တော်ကားတွေမှာလိုအပ်တဲ့အစိတ်အပိုင်းတွေကိုတက်ဆင်ပေးရုံပါပဲ
။ဒီလိုနီးစနစ်တစ်ကိုအသုံးပြုတာကြောင့်အရင်ကကားတစ်စီးကိုထုတ်လုပ်တက်ဆင်ချိန်12နာရီခွဲလောက်ကြာခဲ့ရတာကနေအခုခါမှာတော့1နာရီခွဲသာကြာမြင့်ပါတော့တယ်။ဒါအပြင်အချိန်တို့အတွင်းထုတ်လုပ်အားပိုများလာတာကြောင့်အထူးသဖြင့် Ford Model Car T Model မျိုးအစားဈေးနှုန်းတွေတိတိတသားကျဆင်းသွားတဲ့အပြင်တခြားကားစီးတွေလည်းဈေးချုပ်ချိုးနဲ့ထုတ်လုပ်နိုင်ခဲ့ပါတယ
်1928ခုနှစ်အထိ T Model Car မျိုးအစား15သန်း Ford Company ကရောင်းချနိုင်ခဲ့ပြီးဒါဟာနည်းပညာသစ်ကိုအကျိုးရှိရှိအသုံးချခဲ့တာကြောင့်လည်းဖြစ်ပါလေရှင
်ဒီတစ်ခါတော့ဓာတ်လေကားကိုပထမဦးဆုံးဗမာစပြီးတော့သုံးခဲ့လဲဆိုတဲ့အကြောင်းကိုပြောပြရအောင်ပါဗျာ1858ခုနှစ်မတ်လ21ရက်နေ့တုန်းကနယူးယောက်ကကုန်တိုက်တစ်ခုမှာပထမဆုံးအကြိမ်ဖြစ်ဈေးဝယ်သူတွေကိုအောက်ထပ်ကနေအပေါ်ရက်ကိုဓာတ်လေကားနဲ့ပို့ပေးခဲ့ပါတယ်။ဟိုတုန်းကတော့အခုလိုနည်းပညာသစ်တွေကိုဖန်တီးကြတာဆိုတော့ဓာတ်လေကားအဝတ်ထားတဲ့အခန်းတော်တော်လောက်သာရှိတာပါ
။အရင်ကအပေါ်ရက်ကိုတက်မယ်ဆိုရင်လေကားကပဲတက်ရပြီးအခုတော့ဓာတ်လေကားနဲ့တက်နိုင်တဲ့အတွက်ဈေးဝယ်လာသူတွေအောက်ထပ်ကနေ9ဓာတ်ကို1မိနစ်အတွင်းမှာမြန်မြန်ဆန်ဆန်ရောက်နိုင်ပါတယ်။
ရင်ငွေငွေတွန်းကန်အားနဲ့ဓာတ်လေကားကိုမတင်နိုင်အောင်အလီရှာအော်ဒစ်ကတီထွင်ခဲ့တာပါဓာတ်လေကားကိုအပေါ်ဆွဲတင်တဲ့ကြိုးပြက်ကြရင်တော့မှဓာတ်လေကားပြုတ်မကျအောင်လှုပ်ထားတာကအော်ဒစ်ရဲ့တီထွင်ဖန်တီးမှုအောင်မြင်ဖို့အဓိကအကျဆုံးအပိုင်းလို့ပြောရမှာပ
ါဒီအရင်ဓာတ်လေကားတွေကတော့ပြုတ်ကြတာတွေမကြကနာဖြစ်တဲ့အတွက်လူတွေကဓာတ်လေကားစီးဖို့ကိုမယုံမရဲဖြစ်နေကြတာပါအော်ဒစ်ရဲ့ဓာတ်လေကားကိုတော့လူတွေကယုံကြည်လက်ခံလာကြတာကြောင့်မြို့ပြလူနေမှုအတိုင်းအဝန်မှာစတင်ပြီးတော့အသုံးပြုလာခဲ့ပါတယ်
1880ခုနှစ်လောက်ရောက်တဲ့အခါမှာတော့ဓာတ်လေကားကိုတွင်းတွင်းကျကျအသုံးပြုလာနိုင်တာကြောင့်အထက်မြင့်အဆောက်အဦးတွေရဲ့အခန်းငှားကတွေဟာအပေါ်ရကောအောက်ထက်ကောဈေးနှုန်းအတူတူဖြစ်လာပြီးမြို့လေကောင်ကအဆောက်အဦးတွေရဲ့ဈေးနှုန်းတွေလည်းမြင့်တက်လာခဲ့ပါတယ်။1890ခုနှစ်လောက်အရောက်မှာတော့ဓာတ်လေကားတွေတက်ဆင်ထားတဲ့အထက်မြင့်အဆောက်အဦးတွေများလာပြီးမြို့ပြတွေရဲ့မြင့်ကွင်းတွေလည်းပြောင်းလဲလာခဲ့ပါတယ်ခင်ဗျာ။
ဒါကတော့ကူအောင်စီစဉ်တစ်ဆက်တဲ့တုဒ္ဒဆုံးလင်းအမေရိကန်တခွင်အစီအစဉ်ပဲဖြစ်ပါတယ်ခင်ဗျာ
အမေရိကန်ဆိုးရရဲ့သဘောထားအမြင်အားပေါ်ကိုတင်ပြပါတော့မယ်ခင်ဗျာ
သမ္မတဒေါ်နယ်ထရမ့်ကမြောက်ကိုရီးယားကောင်ဆောင်ကင်ဂျုံအန်နဲ့တွေ့ဖို့သဘောတူကြောင်းတောင်ကိုရီးယားအမျိုးသားလုံခြုံရေးအကြံပေးချောင်ဦးရန်ကသမ္မတထရမ့်နဲ့အင်ဗျူတော်မှာတွေ့ဆုံပြီးနောက်ကြေညာခဲ့ပါတယ်မစ္စတာချောင်ကအခုလိုအလားလာရှိတဲ့တွေ့ဆုံမှုမျိုးဖြစ်ပေါ်လာစေရေးနိုင်ငံတကာစည်းလုံးညီညွတ်မှုနဲ့အတူသမ္မတထရမ့်ရဲ့ဦးဆောင်မှုနဲ့အမြင့်ဆုံးဖိအားပေးရေးမူဝါဒတွေကိုချီကျူးစကားပြောခဲ့ပါဗျ။ဒါဟာဆိုရင်အမေရိကန်သမ္မတနဲ့မြောက်ကိုရီးယားခေါင်းဆောင်တို့ပထမဆုံးမျက်နှာချင်းဆိုင်တွေ့ဆုံမှုဖြစ်လာပါလိမ့်မယ်။ ဒီလအစောပိုင်းကမြောက်ကိုရီးယားရဲ့မြို့တော်ပျုံယမ်းမှာခေါင်းဆောင်ကင်ဂျုံအန်နဲ့တွေ့ဆုံခဲ့တဲ့တောင်ကိုရီးယားကိုယ်စားလှယ်အဖွဲ့ကိုမစ္စတာချောင်ကဦးဆောင်ခဲ့ပါတယ်။မြောက်ကိုရီးယားခေါင်းဆောင်ကနျူကလ িয়ার ဖြတ်သိမ်းရေးအတွက်ခိုင်မာစွာအတည်ပြုကြောင်းနဲ့မြောက်ကိုရီးယားအနေနဲ့နောက်ထပ်နျူကလ িয়ার နဲ့ဒုံးကျည်စမ်းသပ်မှုတွေကိုရှောင်ကျဉ်မယ်လို့ကတိပေးခဲ့ကြောင်းသူကသတင်းတောက်တွေကိုပြောခဲ့ပါတယ်။ဒါအပြင်ခေါင်းဆောင်ခင်ကတောင်ကိုရီးယားနဲ့အမေရိကန်ပုံမှန်ပူးထွက်စည်းရေးလက်ချက်မှုဆက်ပြီးရှိနေမယ်ဆိုတာကိုလည်းနားလည်ကြောင်းမစ္စတာချောင်ကပြောပါတယ်။မြောက်ကိုရီးယားကအဝေးဒိန်းဒုံးကျည်နဲ့နျူကလ িয়ার လက်နက်စမ်းသပ်တာတွေဆိုင်ငံ့ပြီးနျူကလ িয়ার ကင်းမဲ့ရေးအတွက်တွေ့ဆုံဆွေးနွေးလိုတယ်ဆိုတာဟာမြောက်ကိုရီးယားခေါင်းဆောင်ကိုအထီးတန်ဖြစ်အောင်လုပ်တဲ့သမ္မတထရမ့်ရဲ့မဟာဗျူဟာအလုပ်ဖြစ်တဲ့သက်သေပဲလို့ဒုတိယသမ္မတမိုက်ပန့်စ်ကကြေညာချက်မှာဖော်ပြပါတယ်။မြောက်ကိုရီးယားကိုဆွေးနွေးပွဲစပွဲဝိုင်းစီရောက်လာအောင်အမေရိကန်ဘက်ကအချက်တစ်ချက်မှအလျှော့ပေးကြရတာမရှိပဲကျွန်တော်တို့ရဲ့မဟာမိတ်တွေနဲ့နီးကပ်စွာပူးပေါင်းဆောင်ရွက်ပြီးကင်ဂျုံအန်အစိုးရအပေါ်မှာပိုးပြီးပြင်းထန်တဲ့ PR တွေဒလဆက်ပေးနေတာပဲရှိပါတယ်။ကျွန်တော်တို့ရဲ့တန်ဋိဌာန်ဟာအလွန်ခိုင်မာပြီးကျွန်တော်တို့ချမှတ်ထားတဲ့မူဝါဒကလည်းဆက်ရှိနေရှိနေမှာဖြစ်ပါတယ်။တန်ခတ်ပိတ်ဆို့မှုအားလုံးဆက်ရှိနေမှာဖြစ်တယ်လို့အမြင့်ဆုံး PR ပေးရေးဆောင်ရွက်ချက်ကလည်းပဲမြောက်ကိုရီးယားဘက်ကနျူကလ িয়ার စီမံကိန်းကိုအပြီးတိုင်မစွန့်လွှတ်မချင်းဖျက်သိမ်းကြောင်းအတည်ပြုချက်အဆင့်အထိမရောက်မချင်းဆက်ပြီးရှိနေအောင်မှာပါလို့ဒုတိယသမ္မတပန်စကအတိအလင်းကြေညာခဲ့ပါတယ်။သမ္မတထရမ့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအန်တို့ဘယ်အချိန်ဘယ်နေရာမှာတွေ့ဆုံမယ်ဆိုတာကိုတော့အခုထိမသတ်မှတ်ရသေးပါဘူး။သတင်းစာရှင်းလင်းပွဲမှာတော့အင်ပီရိုပြောခွင့်ရဆာရာဆန်ဒါစ်ကမြောက်ကိုရီးယားဘက်ကလက်ဆုပ်လက်ကင်ပြနိုင်တဲ့အစဉ်တွေနဲ့ပြုမှုဆောင်ရွက်ချက်တွေကိုမပြနိုင်ဘဲနဲ့တော့သမ္မတထရမ့်ကတွေ့ဆုံဖို့ရှေ့ဆက်မှာမဟုတ်ကြောင်းအလင်းနဲ့ထားပြီးတော့ပြောသွားပါတယ်။အကယ်၍မြောက်ကိုရီးယားမှာနျူကလ িয়ার ကင်းစင်သွားပြီဆိုရင်တော့ဒါဟာကမ္ဘာကြီးတစ်ခုလုံးပိုးပြီးဘေးကင်းလုံခြုံအောင်လုပ်နိုင်လိုက်တာဖြစ်ပါလိမ့်မယ်လို့လည်းသူကပြောကြားသွားခဲ့ပါရဲ့ရှင
်။အမေရိကန်စိုးရရဲ့သဘောထားအမြင်အာဖို့ကိုတင်ပြလို့ပြီးပါပြီ
။အခုထုတ်လွှင့်ပေးခဲ့တာကတော့အမေရိကန်စိုးရရဲ့သဘောထားအမြင်သာဖြစ်ပြီး VOA ရဲ့အာဖို့မဟုတ်ကြောင်းသောတာရှင်တို့ကိုအသိပေးအပ်ပါတယ်။ VOA အမေရိကန်တန်ကအင်္ဂါနေ့မနေ့ဖက်အခုလက်ရှိထုတ်လွှင့်ပေးနေတဲ့တနအီစာအစီအစဉ်ကိုမနေ့၈နာရီကနေ၉နာရီထိလိုင်းဒိုမီတာ16 19နဲ့24တို့ကနေပြန်လည်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။အခုတော့သတင်းချင်းချုပ်ကိုမတ်စုမြတ်မွန်ကကြီးညာပေးပါလိမ့်မယ်ခင်ဗျာ
။ဩစတြေးလျနိုင်ငံမှာရောက်နေတဲ့နိုင်ငံတော်အတိုင်ပင်ခံဒေါက်တာဆန်းစုကြည်ဟာဆစ်ဒနီမြို့ကတက်သည့်ပညာရှင်များအဖွဲ့တစ်ခုမှဒီကနေ့ဟောပြောမယ့်အစီအစဉ်ကိုကျန်းမာရေးကြောင့်ဖျက်လိုက်ပါတယ်။ဒေါက်တာဆန်းစုကြည်နေမကောင်းတဲ့အတွက်ဟောပြောပွဲကိုမတက်နိုင်တော့ဘူးလို့မြန်မာတန်ရုံကအကြောင်းကြားတာကြောင့်ဟောပြောပွဲကိုဖျက်လိုက်တဲ့အကြောင်း Lowy Institute ကသတင်းလာနေမှာကြေညာချက်ထုတ်ပြန်ခဲ့ပါတယ်။အစိုးရအထူးအဲ့တဲ့အဖြစ်ဩစတြေးလျမှာဆက်ရှိနေတဲ့ဒေါအောင်ဆန်းစုကြည်ဟာတင်းလာနေတုန်းကတော့ဝန်ကြီးချုပ် Malcolm Turnbull နဲ့ Canberra မြို့တော်မှာတည်ထောင်ဆွေးနွေးခဲ့ပါတယ်။မြန်မာနိုင်ငံဖွံ့ဖြိုးတိုးတက်ရေးကိစ္စတွေအပြင်ရခိုင်ပြည်နယ်ကလူသားချင်းစာနာမှုဆိုင်ရာကိစ္စတွေကိုဆွေးနွေးခဲ့ပြီးတော့ထိရောက်တဲ့ဆွေးနွေးမှုဖြစ်တယ်လို့ဝန်ကြီးချုပ် Turnbull ကပြောတဲ့အကြောင်းဩစတြေးလျကလာတဲ့သတင်းဒီမှာဖော်ပြပါတယ်။အမေရိကန်ပြည်ထောင်စုမှာဆီယဝင်အညွှန်းစာနဲ့ဝယ်ယူနိုင်ပြီးအကြိုက်ခဲပျောက်ဆေးထုံဆေးလို့အသုံးပြုတဲ့ Opioid မူရစ်ဆေးဆွဲမှုပြဿနာကိုတိုက်ဖျက်မဲ့အစီအစဉ်ကိုသမ္မတဒေါ်နယ်ထရမ့်ကတင်းလာနေကကြေညာခဲ့ပါတယ်။မူရစ်ဆေးပြဿနာကိုတိုက်ဖျက်နိုင်ဖို့မူရစ်ဆေးရောင်းသူတွေအပေါ်တည်တံချမှတ်တာအပြင်ပြင်းပြင်းထန်ထန်အရေးယူနိုင်ဖို့အရေးကြီးတယ်လို့သမ္မတကပြောပါတယ်။အမေရိကန်ပြည်ထောင်စု Arizona ပြည်နယ်မှာ Uber အငှားယဉ်ကုမ္ပဏီကအလိုအလျောက်မောင်းတဲ့ကားတစ်စီးကလမ်းကူးနေတဲ့အမျိုးသမီးတစ်ယောက်ကိုတိုက်လိုက်တဲ့အတွက်အဲ့ဒီအမျိုးသမီးသေဆုံးသွားပါတယ်။မောင်းသူမဲ့ကားတွေအလိုအလျောက်မောင်းနိုင်တဲ့ကားတွေကိုကားကုမ္ပဏီတွေအပြိုင်ဆိုင်တီထွင်နေချိန်မှာဒီကားမျိုးတိုက်ခိုက်မှုတွေအရင်ကရှိခဲ့ပေမဲ့လူသေဆုံးတာအခုပထမဆုံးဖြစ်ပါတယ်။အခုလိုမျိုးမတော်တဆမှုဖြစ်ခဲ့ပြီးတဲ့နောက်မှာအမေရိကန်နဲ့ကနေဒါနိုင်ငံတွေမှာဒီအလိုအလျောက်မောင်းတဲ့အငှားကားမောင်းနှင်ဆက်တက်မှုကိုရပ်ဆိုင်းထားတယ်လို့ Uber ကကြေညာခဲ့ပါတယ
်။တရင်ချင်းချုပ်ကိုမတ်စုမြတ်မောင်ကြေညာသွားတာဖြစ်ပါတယ်။အခုမနေ့တည်းအစီအစဉ်ထုတ်လို့ရေးမှုကအခုကြော်အောင်လင်းဖြစ်ပြီးတော့အတမိုင်းဆိုင်ရာအင်ဂျင်နီယာကတော့ Kit Holmes ဖြစ်ပါတယ်။ညနေဘက်6နာရီခွဲကနေ9နာရီထိထုတ်လွှင့်ပေးမယ့်အစီအစဉ်ကိုလိုင်းဒိုမီတာ16 19နဲ့25ရုပ်ကနေဖမ်းယူနားဆင်နိုင်ပါတယ်။ VOA ကိုနားဆင်ကြရတဲ့အတွက်အထူးကျေးဇူးတင်ရှိပါတယ်။နိုင်ငံတကာနဲ့မြန်မာပြည်ကသောတာရှင်များအားလုံးရှင်လန်းချမ်းမြေကြပါစေ။ကျွန်တော်ဆက်လို့ပါခင်ဗျာ
This program has come to you from the Voice of America, Washington.